Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2016ခုနှစ်ဇူလိုင်လ8ရက်တောက်ကြနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်မှာ
မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲခေါင်နဲ့အတူကြီးညာပေးမှာပါဟီလာရီကလင်တန်ရဲ့နိုင်ငံခြားရေးဝန်ကြီးတာဝန်ယူဆင်ကိုပိုင်အီးမေးလ်သုံးဆမှုနဲ့ပတ်သက်ပြီး FBI စုံစမ်းစစ်ဆေးမှုကအောက်လွတ်တော်ကော်မတီမှခုခံပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ခရစ်စတီကန်နီဟာမြန်မာနိုင်ငံကိုဇူလိုင်လ7ရက်နေ့မှာလာရောက်မှာဖြစ်ပါတယ်မြန်မာနိုင်ငံကမွတ်စလင်လူနည်းစုတွေအထူးသဖြင့်ရိုဟင်ဂျာရေပေါ်ခွဲခြားဆက်ဆံတာနဲ့ပတ်သက်ပြီးတော့ကျတဲ့ပရင်းနေကဥရောပပါလီမန်မှာရှုံချကြောင်းအဆိုပြုခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင
်ကောင်းပါပြီရှင်သတင်းစီစဉ်ပြီးမှာတော့ရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာဆယ်နဲ့ရခိုင်ပါတီခေါင်းဆောင်တွေတွေ့ဆုံရမှာဘာတွေတိုက်တွန်းပြောကြားခဲ့တယ်လဲဆိုတာကိုကြားဖို့ရှိပါတယ်အဲဒီနောက်ရခိုင်ပြည်နယ်မှာရေဘေးသင့်သူတွေအတွက်အရေးပေါ်အကူအညီတွေအမြန်ဆုံးလိုအပ်နေကြောင်းသတင်းပေးပို့ချက်နဲ့အတူနားဆင်ရမှာကတော့
ဒီမှာပါတာကြောင့်ဘုံတို့နိုင်ငံခြားမှာနေတဲ့ဘုန်းကြီးတွေဟာအန်ဒီတော်များများဖြစ်လာတယ်။ဘုံဝါကြီးကတခုဖြစ်လိုက်တဲ့ဥရသူကိစ္စနဲ့ပတ်သက်ပြီးဖြစ်တာတွေများတော့ဒီကိစ္စတွေကနောက်ပိုင်းမှာ
အပြည့်ပြည့်ဆိုင်ရာယဟန်တော်များအဖွဲ့ချုပ်ကဆရာတော်တပါးမဘာသာနဲ့ပတ်သက်လို့မိန့်ကြားခဲ့တာပါ။အပြည့်စုံကိုတော့သတင်းစီစဉ်အပြည့်မှထုတ်လွှင့်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင်။
Hillary Clinton ဟာနိုင်ငံခြားရေးဝန်ကြီးတာဝန်ယူထားချိန်တုန်းကလျှို့ဝှက်အချက်လက်တွေပါဝင်တဲ့ email တွေကိုရယူပေးပို့တာမှာလုံခြုံမှုမရှိတဲ့ကိုပိုင် email server ကိုတုံးခဲ့တဲ့အတွက်အလွန်မင်းကိုပေါ့လျော့တယ်ဆိုတာကိုစုံစမ်းစစ်ဆေးသူတွေတွေ့ရှိခဲ့ပေမဲ့ဘာကြောင့်ရာဇဝတ်ကြောင်းအရဆွဲချက်မတင်ဖို့အတွက်ဆုံးဖြတ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီး FBI အကြီးအကဲကခုခံပြောဆိုခဲ့ပါတယ်။အခု Democratic Party ရဲ့သမ္မတကိုစလီလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့ Hillary Clinton ဟာအရင်သူနိုင်ငံခြားရေးဝန်ကြီးဖြစ်နေရှိနေစဉ်မှာထိတ်တန့်လျှို့ဝှက်ချက်တွေကိုသူကိုယ်တိုင်ဖြစ်စေသူ့ထောက်တွေကဖြစ်စေပေါက်ကြားစီလိုတဲ့အရည်ရွယ်ချက်နဲ့တမင်လှုပ်ဆောင်တဲ့အထောက်ထားတစုံတရာမတွေ့ရဘူးလို့တနစ်ကြာစုံစမ်းခဲ့ပြီးတဲ့နောက်မှာစုံစမ်းစစ်ဆေးသူတွေကတွေ့ရှိကြောင်း FBI ညွှန်ကြားမှု James Comey ကအောက်လွတ်တော်ကော်မတီကိုကြေတပ်ရင်းနေမှာထွက်ဆိုခဲ့ပါတယ် Mrs. Clinton 2009ခုနှစ်ကနေ73ခုနှစ်အတွင်းနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်နေစဉ်ပေးပို့ခဲ့တဲ့အီးမေးလ်စာပေါင်း 3,000 ကျော်ထဲမှာထိတ်တန့်လျှို့ဝှက်စာရွက်စာတမ်းပေါင်း 173 ဆောင်တွေ့ရှိခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။အမေရိကန်နိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်ဖို့အတွက်ကြိုးပမ်းနေတဲ့ Hillary Clinton ကိုတရားစွဲဆိုဖို့အတွက်မသင့်လျော်ဘူးလို့ Mr. Comey ကပြောပါတယ်။1989ခုနှစ်အမေရိကန်ဥပဒေတရအရကြီးမားတဲ့ပေါ်ဆမှုကိုပြစ်မှုဖြစ်သတ်မှတ်ခဲ့ပေမဲ့ဒီဥပဒေကိုထောင်လိုင်းရင်းနဲ့ပတ်သက်တဲ့အမှုတစ်ခုမှာတကြိမ်သာအသုံးပြုခဲ့ပြီးဒီလိုပေါ်ဆမှုနဲ့ပတ်သက်ပြီးတရားစွဲဆိုတဲ့ကိစ္စသင့်လျော်ပါမလားဆိုပြီးတရားရေးဌာနရှေ့နေကြီးတွေကစိုးရိမ်မကင်းဖြစ်နေကြတာပါ Mrs. Clinton ပေါ်မှာဆွဲချက်တစုံတရာမတင်မဲ့ဒီကိစ္စပိတ်ပစ်ဖို့အတွက် Mr. Comey အကြံပြုတင်ပြချက်ကိုရှေ့နေချုပ် Loretta Lynch ကလက်ခံထားပါတယ်ဒါပေမဲ့လည်းဒီလိုတရားမဆွဲဖို့အကြံပြုခဲ့တဲ့ပေါ်မှာ Republican လွှတ်တော်အမတ်တွေကအပြင်းထန်ဝေဖန်တိုက်ခိုက်နေကြပါတယ
်အမေရိကန်နိုင်ငံအနောက်လယ်ပိုင်းမင်းနီဆိုတာပြည်နယ်က Falcon Heights မြို့မှာပြီးခဲ့တဲ့ပတ်တခုနေ့ကအာဖရိကနယ်ပွားအမျိုးသားတအုပ်ဟာပုံမှန်မော်တော်ယာဉ်အသွာလာတွေကိုရက်တန့်စစ်ဆေးမှုလုပ်နေတဲ့ရက်တပ်ဖွဲ့ဝင်တအုပ်ရဲ့ပြစ်ခတ်မှုကြောင့်ဒေဆုံးခဲ့ပြီးပြည်နယ်အုပ်ချုပ်ရေးမှူး Mark Dayton ကဗဟိုဆိုရအဆင့်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တောင်းဆိုတဲ့အထိဖြစ်ခဲ့ပါတယ်စိန့်ပေါ်မြို့မှာနေထိုင်တဲ့အသက်32အရွယ်Philando Castile မောင်းနှင်လာတဲ့ကားကိုရဲသားတအုပ်ကရက်တန့်ခိုင်းပြီးတဲ့နောက်တနက်နေ့ပြစ်ခတ်ခံရပြီးတေဆုံသွားခဲ့တယ်လို့ရဲတွေကပြောပါတယ်။ဘာကြောင့်ပြစ်ခတ်မှုဖြစ်ရလဲဆိုတာကိုရဲတွေကရှင်းမပြခဲ့ပါဘူး။ပြည်내အုပ်ချုပ်ရေးမှူးဒေတန်ကတော့ Philando Castile ဒါလူပြူတအုပ်ဖြစ်မယ်ဆိုရင်ဒီလိုပြုမှုဆက်ဆံခံရမယ်မထင်ဘူးလို့ပြောခဲ့ပါတယ်။ Castile မောင်းနှင်လာတဲ့ကားထဲမှာအမျိုးသမီးတအုပ်နဲ့ကလေးတအုပ်လိုက်ပါလာပြီးတနက်နေ့ပြစ်ခတ်ပြီးချိန်မှာအဲ့ဒီအမျိုးသမီးကဒီအဖြစ်ပျက်ကိုသူမရဲ့ cellphone နဲ့ video ရိုက်ပြီးသူမရဲ့ Facebook အကောင့်ကနေ direct လွှင့်တင်ခဲ့ပါတယ်။ဒီ video ထဲမှာကက်စတီဟာလဲကြပြီးသွေးတွေအလွန်ထွက်နေတာတွေ့ရပြီးရဲသားတအုပ်ကဒရိုင်ဘာရဲ့ဘေးကားဘရင်မော့ကနေတနက်နေ့ချိန်ထားတာကိုတွေ့ရပါတယ်ဒီဖြစ်ပျက်ဟာအမေရိကန်နိုင်ငံတောင်ပိုင်းလူဝီစီယနာပြည်နယ်မှာအသက်38နှစ်အရွယ်လူမဲအမျိုးသားအယ်လ်တန်ရှီလင်းကိုတနက်နေ့ပြစ်ခတ်ခံရတဲ့ဖြစ်ရပ်ဖြစ်ပွားပြီးတရက်အကြာမှာထပ်ပြီးဖြစ်ခဲ့တာဖြစ်ပါတယ်
ဗြိတိန်နိုင်ငံမှာဝင်ကြီးချုပ်ရှားသူအတွက်ဝင်ရောက်ရှင်ပြိုင်ဖို့ဗြိတိရှ်ပြည်ထောင်ဝင်ကြီးထရီဆာမေနဲ့စွန့်အင်ဝင်ကြီးအန်ဒရီယာလီဆမ်တို့ကိုရွေးချယ်လိုက်ပြီးဖြစ်ပါတယ်။ကျန်တဲ့ဗြိတိန်တွေကဒုတိယအကြိမ်မဲပေးရမှာ Conservative တို့ရဲ့ Trial Party ကိုဦးဆောင်ဖို့အတွက်ထရီဆာမေအတွက်196မဲအန်ဒရီယာလီဆမ်အတွက်84မဲနဲ့တရားရေးဝင်ကြီးမိုက်ကယ်ဂိုးဖ်အတွက်46မဲလွှတ်တော်အမတ်တွေကမဲထည့်ခဲ့ကြတာဖြစ်ပါတယ်တတိယနေရာမှာရှိတဲ့ Mr. Goff ကိုပယ်လိုက်တဲ့အတွက်အခုဗြိတိန်နိုင်ငံရဲ့လာမယ့်ဝင်ကြီးချုပ်အသစ်ဖြစ်တဲ့အမျိုးသမီးနှစ်ဦးတည်းကတဦးဖြစ်လာတော့မှာပါဗြိတိန်နိုင်ငံတလောမှာရှိတဲ့ Conservative Party ဝင်ပေါင်း3000ခွဲလောက်ဟာမေနဲ့ Lisa နှစ်ဦးတည်းကတဦးကိုစားရိုက်ကနေမဲပေးရွေးချယ်ကြမှာဖြစ်ပြီးသူတို့ရွေးချယ်လိုက်သူဟာ1985ခုနှစ်ကနေ1990ထိတာဝန်ထမ်းဆောင်ခဲ့တဲ့ Margaret Thatcher နောက်ပထမဦးဆုံးဗြိတိရှ်အမျိုးသမီးဝင်ကြီးချုပ်ဖြစ်လာတော့မှာပါမဲရလတ်တွေကို September 9ရက်နေ့ထုတ်ပြန်မှာဖြစ်ပြီးအနိုင်ရသူဟာဇွန်လ23ရက်နေ့ EU ဥရောပသမဂ္ဂကခွဲထွက်ဖို့ဗြိတိန်နိုင်ငံသားတွေမဲပေးခဲ့တဲ့နောက်နှုတ်ထွက်မယ်လို့ကြေညာခဲ့တဲ့လက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နေရာမှာတာဝန်ယူရမှာပါဝန်ကြီးချုပ်အသစ်အနေနဲ့နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်ရေးဆိုင်ရာညှိနှိုင်းမှုတွေကိုဥဆောင်ရမှာဖြစ်တယ်လို့အခုလိုခွဲထွက်ဖို့ဆန္ဒခံယူမှုကြောင့်ရိုက်ခတ်လာတဲ့ကမ္ဘာဈေးကွက်ကြောင့်မတိမငြိမ်ဖြစ်လာတဲ့နိုင်ငံဟုပါဥဆောင်ရမှာဖြစ်ပါတယ်လွန်ခဲ့တဲ့6နှစ်ကလွတ်တော်မှဖြစ်လာတဲ့အသက်50တောင်းနဲ့အရွယ် Miss Lisam ကခွဲထွက်ဖို့ထောက်ခံသူဖြစ်ပြီး EU ကခွဲထွက်ပြီးနောက်ပိုင်းအခွန်မဲ့ကုန်သွယ်ရေးအတွက်အာမခံရဖို့ဦးစားပေးမယ်လို့ပြောခဲ့တယ်လို့အသက်59နှစ်ရှိပြီဖြစ်တဲ့ Miss May ကတော့ခွဲမထွက်ဖို့ထောက်ခံသူဖြစ်ပြီးဆန္ဒခံမှုကြောင့်ပြိုကွဲနေတဲ့နိုင်ငံလိုဖြစ်နေတဲ့သူတို့ပါတီကိုပြန်လည်စီးလုံအောင်သူကပဲအကောင်းဆုံးလုပ်နိုင်မယ်သူလို့ပြောပါတယ်
ဂျာမနီနိုင်ငံမှာစီးရီးယားဒုက္ခသည်တွေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအမြဲလိုလိုဖြစ်နေတဲ့အတွက်ဒုက္ခသည်တွေဟာတန်ဆူးကြိုတွေကာယံထားပြီးအဆောင်ချက်တွေချထားတဲ့စခန်းထဲမှာပဲနေထိုင်နေရပါဗျ။အသက်21နှစ်အရွယ်စီးရီးယားဒုက္ခသည်ရှာရက်စ်ကကျွန်တော်တို့ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအပတ်တိုင်းဖြစ်နေပါဗျ။ဒါပေမဲ့ကျွန်တော်တို့ထိခိုက်ခံရတာတော့တစ်ခါမှမရှိသေးပါဘူးလို့ပြောပါဗျ။ဒုက္ခသည်တွေဟာတတိထားနေထိုင်ကြပေမဲ့မီးရှို့တိုက်ခိုက်မှုတနက်ပစ်ခတ်မှုနဲ့လက်ပစ်ပုံးနဲ့တိုက်ခိုက်မှုစတာတွေအပါအဝင်ဒုက္ခသည်တွေနေထိုင်တဲ့နေရာတွေကိုတိုက်ခိုက်မှုအကြိမ်50တန်းမနည်းဖြစ်ပွားခဲ့တယ်လို့တွေကပြောပါတယ်ရွှေပြောင်းနေထိုင်သူတွေကိုစန့်ကျင်ဆန္ဒပြရာကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ Dresden မြို့မှာဆိုရင်ဒုက္ခသည်တွေကိုပြောင်းကြကြစော်ကားတာနေပေမဲ့မလိုလားတဲ့အကြည့်နဲ့ကြည့်တာလူမျိုးရေးဆန်တဲ့မှတ်ချက်ကြပြူစကားတွေပြကြရတာမျိုးကတော့နေတိုင်းလိုလိုပဲလို့ဒုက္ခသည်တွေကပြောပါတယ်ဂျာမနီနိုင်ငံကိုဒုက္ခသည်အရေးအတွက်တသန်းတက်မနေရောက်လာတဲ့2015ခုနှစ်မှာတိုက်ခိုက်မှု1000လောက်ဖြစ်ပွားခဲ့ပြီးဒါဟာအရင်နှစ်ကတည်းက5000လောက်ပိုများလာတာဖြစ်ပါတယ်အဲ့ဒီကလေးကလက်ရဆွန်နိုင်ငံရေးပါတီတွေနဲ့အသင်းအဖွဲ့တွေပိုများလာနေပြီးရွှေပြောင်းနေထိုင်သူတွေပေါ်မကျေနပ်ချက်တွေကညော့မသွားပဲရှိနေပါတယ
်ဘီအိုအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံနေပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် American နိုင်ငံခြားရေးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ် Christy Kenny ဟာမြန်မာနိုင်ငံကိုဇွန်လ12ရက်နေ့ကနေ14ရက်နေ့အထိတွားရောက်မှာဖြစ်ပါတယ်နေပြည်တော်နဲ့ရန်ကုန်မြို့တွေကိုတွားရောက်ပြီးမြန်မာဆိုအတာဝန်ရှိပုဂ္ဂိုလ်တွေလူမှုလူဖွဲ့စည်းကိုယ်စားလှယ်တွေရန်စလီကျောင်းသားဟောင်းတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ဒါအပြင်စီးပွားရေးတိုင်ဝမ်ခေါင်းဆောင်တွေနီးပညာဆိုင်ရာတက်ကမ်အဖွဲ့ဝင်ဟောင်းတွေနဲ့လည်းတွေ့ဆုံစကားပြောဖို့ရှိပါတယ် Miss Kenny ရဲ့ခီးစဉ်ကမြန်မာဒီမိုကရေစီကူးပြောင်းကို American ပြည်ထောင်စုကအလေးနဲ့ထားကြောင်းပြည်သူလူထုချင်းချင်းကြားဆက်ဆံမှုရဲ့တန်ဖိုးနဲ့မြန်မာနိုင်ငံစီးပွားဖွံ့ဖြိုးမှုအတွက် American ရဲ့အထောက်ပံ့ရေးပါမှုကိုအလေးထားဖော်ပြရရောက်တယ်လို့ American နိုင်ငံရဲ့ဌာနကချက်သပရင်းနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Miss Kenya ဖိလစ်ပိုင်နိုင်ငံကိုတွားရောက်ပြီးအပြန်မှာမြန်မာနိုင်ငံကိုဝင်ရောက်မှာဖြစ်ပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံကမွတ်စလင်လူနည်းစုတွေအထူးသဖြင့် Rohingya တွေပေါ်မှာခွဲခြားဆက်ဆံမှုရှိတာဟာ Bahrain နိုင်ငံဒီမိုကရေစီအခြေခံရပိုင်ခွင့်တွေကန့်တက်နေတာမာလဝီနိုင်ငံကအယ်ဘီနိုလို့ခေါ်တဲ့အရေးပြားဖြူယောဂါရှင်တွေကိုခွဲခြားဆက်ဆံမှုကြဲကြဲပြန့်ပြန့်ဖြစ်ပွားနေတာနဲ့ပတ်သက်ပြီးရှုံချကြောင်းအဆိုပြုချက်၃ခုကိုချက်တပရီနေမှာဥရောပပါလီမန်မှာမဲပေးဆုံးဖြတ်ခဲ့ကြပါတယ်။2015နိုဝင်ဘာရွေးကောက်ပွဲကနေ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီတခဲနဲ့အနိုင်ရပြီး1962ခုနှစ်ကဆက်လို့စစ်တပ်ကမဟုတ်တဲ့တမရပထမအဦးဆုံးချိန်တက်လာတာကိုငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးတဲ့အတွက်ဥရောပပါလီမန်အမတ်တွေကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လူနည်းစုတချို့ပေါ်မှာဆက်လက်ဖိနှိပ်မှုတွေရှိနေတာအတွက်အစိုးရကြောင့်လေးထားပြော ကြခဲ့ပြီးဒီကိစ္စကိုချက်ချင်းအပြေရှာပေးဖို့အတွက်တောင်းဆိုပါတယ်အရှေ့တောင်အရှေ့ဒေသကရိုဟင်ဂျာတွေအရေးနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းဥရောပပါလီမန်ကထပ်မံပြောကြားခဲ့တာပါဒီမွတ်စလင်ဘာသာဝင်လူနည်းစုတန်းလောက်ဟာကမ္ဘာပေါ်မှာအဖိနှိတ်ခံရဆုံးလူနည်းစုတွေတဲကတစုဖြစ်ပြီးသူတို့ဟာ1982ခုနှစ်မြန်မာနိုင်ငံသားဥပဒေပေါ်ထွက်လာချိန်ကစလို့တရားဝင်နိုင်ငံမဲ့သူတွေဖြစ်လာတယ်လို့သူတို့ကိုမြန်မာအာဏာပိုင်တွေကရောအိမ်နီးချင်းနိုင်ငံတွေကပါလက်မခံကြကြကြောင်းနဲ့သူတို့ရဲ့အလွန်ဆိုးရိမ်စရာအခြေအနေအတွက်အရေးပေါ်အကူအညီတွေပေးဖို့ဒေသရင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုတောင်းဆိုခဲ့ပါတယ်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်အပေါ်မကြသေးခင်ကပဲအမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူမှုတွေချမှတ်လိုက်တာဟာစစ်ကြေညာရောက်ပြီးအဆိုအဝါဆုံးရန်လေတဲ့လုံရက်အပေါ်အပြင်းထန်လက်တုံပြန်သွားမယ်လို့မြောက်ကိုရီးယားကကြာသာရေးနေ့မှာပြောဆိုလိုက်ပါတယ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဖြစ်ဗုဒ္ဓဟူးနေ့ကပဲအမေရိကန်ပြည်ထောင်စုကနေမြောက်ကိုရီးယားကောင်ဆောင်နဲ့အတူအခြားလူပုဂ္ဂိုလ်၁၀ဦးနဲ့အဆိုအဝါဝန်ကြီးဌာနရုံး၅ခုတို့ကိုနာမည်ပြတ်စည်းရင်းသွင်းခဲ့တာပါကင်ဂျွန်အန်ရဲ့အုပ်ချုပ်မှုအောက်မှာမြောက်ကိုရီးယားနိုင်ငံမှာတမောင်းများစွာသောပြည်သူတွေပေါ်ဥရင်မဲ့တပ်ဖြတ်ခံရတာတွေတင်အာမလိုအပ်ပြီးခိုင်းစေခံရတာတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေအပါအဝင်ရဲဆက်ဆက်လူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေတယ်လို့အမေရိကန်ဗန်နာရေးဌာနရဲ့အကြမ်းဖက်ဝါဒနဲ့ဗန်နာရေးလုပ်ငန်းထောက်လိုင်းဆိုင်ရာယာယီလက်ထောက်ဝန်ကြီးအဒမ်ဆူဘင်ကကြေညာချက်စောင်ထုတ်ပြန်ပြီးပြောဆိုခဲ့ပါတယ်
IS Islamic ဆက်သွေးချောက်ဖွဲ့ကသူတို့ရဲ့ကိုပိုင်ငွေကြေးကိုတတ်မှတ်လိုက်ပြီးဒီငွေကြေးကိုစီးရီးယားနဲ့အီရတ်ကသူတို့ထိန်းချုပ်ထားတဲ့ဒေသတွေမှာကုန်သွယ်ရေးအတွက်စံထားသုံးဆွဲမှာဖြစ်ကြောင်းနှစ်နိုင်ငံစလုံးကဒေသခံတွေနဲ့ကျွမ်းကျင်သူတွေကပြောပါတယ်ဂိုးဒိုင်နာလို့ခေါ်တဲ့အလေးချိန် 4.25 g လေးတဲ့21ကားတဲ့ရွှေတင်္ကာပြားကိုစီးရီးယားပြောင်းဝင်အီရတ်ဒိုင်နာနဲ့အမေရိကန်ဒေါ်လာတွေအစားသုံးဖို့ရည်ရွယ်တယ်လို့ဆိုပါတယ် IS ဆက်သွေးချောက်တွေထိန်းချုပ်ထားတဲ့ဒေသတွေကစီးပွားရေးလုပ်ငန်းတွေအတွက်သုံးဆွဲနေချိန်မှာပဲရေနံကုန်သွယ်တွေကိုလည်း IS အဖွဲ့ကသူတို့ရဲ့ငွေကြေးတင်တဲ့ရန်ဝယ်ဖို့အတွက်ညွှန်ကြားထားကြောင်းဒီရအဇံမျိုးကတက်ကြွလှုပ်ရှားသူတွေကပြောပါတယ်
ယူရို2016ဥရောပဖလားဘောလုံးပြိုင်ပွဲမှာအင်ရှင်ပြင်သစ်အသင်းကနောက်ဆုံးဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်။ပြင်သစ်နဲ့ကမ္ဘာချန်ပီယံဂျာမနီတို့မာဆေးမြို့မှာဒုတိယဆီမီဖိုင်နယ်ပွဲကိုကစားကြရမှာပြင်သစ်က2ဂိုးဂိုးမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်။ပြင်သစ်အတွက်အနိုင်ဂိုးတွေကိုတော့အန်တွန်ဂရီးစမန်က55မိနစ်နဲ့82မိနစ်တွေမှာသွင်းယူခဲ့တာဖြစ်ပါတယ
်။ခုဆက်လက်ပြီးတော့မြန်မာသတင်းလွှာတွေကိုထုတ်လင်းတော့မှာပါ။ရခိုင်ပြည်နယ်ကိုဖွံ့ဖြိုးတိုးတက်စေခြင်းရင်တည်နယ်တွင်တရားဥပဒေစိုးမိုးမှုရှိရေးနဲ့တည်ငြိမ်လုံခြုံရေးကိုဦးစားပေးလှုပ်ဆောင်ဖို့လိုကြောင်းရခိုင်အမျိုးသားပါတီ ANP ခေါင်းဆောင်တွေကမြန်မာပြည်ဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marshall ကိုရှင်းပြတိုက်တွန်းခဲ့ကြပါတယ်။ပြည်နယ်ဖွံ့ဖြိုးရေးအကူအညီပေးဖို့အတွက်ရခိုင်ပြည်နယ်ကိုရောက်နေတဲ့သံအမတ်ကြီး Marshall နဲ့တွေ့ဆုံချိန်မှာအခုလိုပြောဆိုလိုက်ကြတာလည်းဖြစ်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကတင်ပြမှာပါရှင
်။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့ရခိုင်ပြည်သူတွေရဲ့ဘဝကိုဘယ်လိုမြင့်တင်ပေးနိုင်မလဲဆိုတာဆွေးနွေးဖို့အမေရိကန်သံအမတ်ကြီး Scott Marshall ဟာရခိုင်ပြည်နယ်ကိုရောက်ရှိနေပြီးရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်အမျိုးသားပါတီ ANP ခေါင်းဆောင်တွေရခိုင်လူမှုအတိုင်းဝိုင်းနဲ့လည်းတွေ့ဆုံခဲ့တာပါ။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တည်ငြိမ်လုံခြုံရေးကိုဦးစားပေးလှုပ်ဆောင်ဖို့လိုကြောင်းသူ့အနေနဲ့ဆွေးနွေးတင်ပြခဲ့တယ်လို့ ANP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်။ဟိုသူတို့ကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဖြစ်စေခြင်းတယ်လို့ပြောပါတယ်။ကျွန်တော်တို့တောင်ပြောပါတယ်နော်တည်ငြိမ်အေးချမ်းရေးဖွံ့ဖြိုးတိုးတက်ရေးကျွန်တော်တို့တအားကြိုက်တာပေါ့လို့ဒါပေမဲ့ရခိုင်တွေကိုဖွံ့ဖြိုးတိုးတက်ရေးကိုလိုချင်သလားတည်ငြိမ်လုံခြုံရေးကိုလိုချင်သလားမေးရင်လုံခြုံတည်ငြိမ်ရေးကိုလိုတယ်ဆိုတာမျိုးကိုခင်ဗျားကိုအဖြေပေးလိမ့်မယ်အဲ့ဒါမျိုးပြောတော့သူကလည်းလက်ရှိအခင်းချင်းလေးကိုသူတဘောပေါက်တဲ့ပုံလို့ကျွန်တော်တို့ယူဆလို့ရတာပေါ့
တကယ်တော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုအတွက်တရားဥပဒေစိုးမိုးမှုရှိဖို့လိုကြောင်းအမေရိကန်သံအမတ်ကြီးကိုတင်ပြခဲ့တယ်လို့ပြောသူက ANP ပါတီဒုက္ခတာဒေါ်အေးနုစိန်ဖြစ်ပါတယ
်အဲ့တော့တကယ်တော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးဟာတရားဥပဒေစိုးမိုးရေးနဲ့တရားဥပဒေနဲ့အညီဟိုဦးစားပေးဆောင်ရွက်ရင်တော့တည်ငြိမ်အေးချမ်းရေးကိုကျမတို့ရရှိနိုင်မှာဖြစ်တယ်အထူးသဖြင့်ပေါ့ကျမတို့ခင်ဆိုတာတော့ကနိုင်ငံသားစစ်စစ်မဲ့ကိစ္စတွေမှာဥပဒေနဲ့မညီတဲ့ဆောင်ရွက်မျိုးတွေရှိခဲ့တယ်။အဲဒါတွေကိုဥပဒေနဲ့အညီလုံထုံးလုံးနေနဲ့အညီဆောင်ရွက်ပါဆိုတာမျိုးတွေကိုရခိုင်မျိုးသားတွေဘက်ကတင်ပြခဲ့ရတာရှိတယ
်။ရခိုင်ဒေသတည်ငြိမ်အေးချမ်းရေးလှုပ်ဆောင်ဖို့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့လုပ်ငန်းကော်မတီတရက်ဖွဲ့စည်းလှုပ်ဆောင်နေတာရှိပါတယ်။ဒါပေမဲ့ NLD ပါတီဟာဒ ဒေသခံရခိုင်ပါတီတွေနဲ့တွေ့ဆုံညှိနှိုင်းလှုပ်ဆောင်တာမျိုးအားနည်းနေတယ်လို့ဒေါက်တာအေးမောင်ကထောက်ပြပါတယ်
။လာမယ့်ကာလလေးမှာတည်ငြိမ်အေးချမ်းအောင်ဘယ်လိုလုပ်မလဲဆိုတော့ရွက်ကောက်ပွဲမတိုင်ခင်ကျွန်တော်တို့နဲ့ NLD ကတော့တွေ့ဆုံဖူးတာရှိခဲ့ရွက်ကောက်ပွဲအလွန်ကာလသူတို့တောင်ပြိုကမ်းပြိုနိုင်ပြီးတဲ့နောက်မှာရခိုင်မျိုးသားပါတီနဲ့ NLD တစ်ချိန်တစ်ခါမှဒီခိုင်ပြင်းနေတင်းကြီးအေဂျင့်ရင်းနဲ့ဖွံ့ဖြိုးတိုးတက်မှုကိုဆွေးနွေးညှိနှိုင်းကြတာမရှိဘူးအဲတော့ဆွေးနွေးညှိနှိုင်းပြီးမှဒီဘက်ကမြေပြင်အခြေအနေလေးတွေကိုတို့ NLD ဘက်ကယူတင်တာပေါ့မယူဘဲနဲ့အခုလို32ချိန်မြောက်ကုလသမဂ္ဂရဲ့ညီလာခံကြီးမှာရခိုင်ပြည်နယ်ကမွတ်စလင်အသက်ဝမ်းလို့တုံးတာဟာနော်ဒီလိုထိလွေချလွေတဲ့အခြေအနေမှာတုံးတဲ့ခါကျတော့နော်ကျွန်တော်တို့ရှစ်ဆက်သွားမယ့်လမ်းကြောင်းမှာအတားအဆီးလေးတွေဖြစ်တယ်လေ
ရတရားစီမံချက်အဖြစ် NLD အစိုးရကရခိုင်ပြည်နယ်မှာလောလောဆယ်လှုပ်ဆောင်နေတဲ့နိုင်ငံသားစီစစ်ခံရမဲ့သူအတွက်အစိမ်းအောင်တပ်တည်ခံကပ်ပြားတွေထုတ်ပေးတဲ့ကိစ္စမှာပွင့်လင်းမြင်သာမှုမရှိဘူးလို့ဒေါ်အေးနုစင်ကပြောပါတယ
်နိုင်ငံသားစီစစ်မဲ့ကိစ္စတွေမှာ MVC ကတ်ပြီးတဲ့အနေအထားတွေကျမတို့ကအဲ့ဒီကတ်ထုတ်ပေးတယ်ဆိုတာဘယ်ဥပဒေနဲ့ထုတ်ပေးတာလဲဆိုတာဒီကိုကျမတို့ကအဓိပ္ပာယ်မရှင်းလင်းဘူးပေါ့နော်နိုင်ငံသားစီစီရဲ့ဆောင်ရွက်ခံဆောင်ရွက်ခြင်းကိုခံယူမဲ့သူတွေကိုထုတ်ပေးတာလို့ပြောတယ်ဒီလိုထုတ်ပေးဖို့အနေနဲ့ဟာဘယ်လုံထုံးလုံးကြီးတွေမှာရှိလဲဆိုတာတွေကိုပြည်သူတွေအနေနဲ့ပြည်ဝင်မသိရဘူးဆိုတော့ကျမတို့ဘက်ကဟိုအားမလို့အားမရနေကန့်ကွက်မှုတွေရှိနေကြတာတွေ့ရပါတယ
်အမေရိကန်သမ္မတကြီးစကော့မာစီယာဟာရခိုင်ပြည်သူလူထုအတွက်အကူအညီထောက်ပံ့မှုတွေအကြောင်းကိုယ်တိုင်ရှင်းပြနိုင်ဖို့နဲ့ပြည်내အစိုးရတာဝန်ရှိသူတွေပြည်내တဟွန်းလူမှုအတိုင်းအဝန်းတွေကငြိမ်းချမ်းရေးဖော်ဆောင်ရမှာပိုပြီးကြီးမားကျယ်ပြန့်တဲ့စီးပွားရေးအခွင့်အလမ်းတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုနည်းလမ်းနဲ့အကူအညီပေးနိုင်မလဲဆိုတာဆွေးနွေးနိုင်ဖို့ရခိုင်ပြည်내ကိုရောက်ရှိနေတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါ။ဒီရခိုင်ပြည်내ကသတင်းနဲ့တစ်ဆက်သေးပြီးခဲ့တဲ့ဒီသတင်းပတ်အတွင်းမှာရခိုင်ပြည်내အတွင်းမိုးတီးထန်စွာရွာသွန်းပြီးရေလွှမ်းမှုမှုဖြစ်ခဲ့တာကြောင့်ရေဘေးတင်နေတဲ့ဒေသခံ 2,000 ကျော်အတွက်စားနပ်ရိက္ခာအကူအညီတွေအရေးတကြီးလိုအပ်နေတဲ့သတင်းကိုဆက်လက်တင်ပြမှာပါဒီအကြောင်းကိုတော့စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်မမ်းမြင့်မြင့်ခိုင်ကအကြောင်းစုံကိုပြောပြမှာပါရှင
်ဟုတ်ကဲ့ပြီးခဲ့တဲ့ရက်ပိုင်းကရခိုင်ပြည်နယ်မှာမိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်ကျောက်တော်မြောက်ဦးမင်းပြဘူးလီတောင်အန်းနယ်ပုံနှကျွန်းစတဲ့မြို့နယ်တွေမှာအဓိကရေကြီးနှစ်မြုပ်ခဲ့ပြီးဒေသခံစုစုပေါင်း 1,000 ကျော်လောက်ရေဘေးသင့်နေကြရတာဖြစ်ပါတယ်။ရေဘေးသင့်ရခိုင်ဒေသခံတွေအနေနဲ့လက်ရှိချိန်မှာစားနပ်ရိက္ခာအကူအညီအဓိကလိုအပ်နေတာဖြစ်ပြီးအစိုးရအနေနဲ့လိုအပ်ချက်ပေါ်မူတည်ပြီးအကူအညီတွေထပ်ဆောင်ပေးသွားမယ်လို့လူမှုဝန်ထမ်းကေဇေးကြီးနဲ့ပြည်လဲနေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကအခုလိုပြောပါတယ
်။လက်ရှိစီးရင်ရ9မြို့နယ်မှာကျောင်းရှိအင်ဂျီပေါင်း 9,000 နဲ့တူရီ 1,000 ကျော်ပေါ့နော်။ဒီရေဘေးဖြစ်ပေါ်နေတယ်ကျွန်တော်တို့ကလောလောဆယ်တော့ခေါင်းဆွဲကြောက်ကျက်ဥဒီသက်ဟောမျိုးပါအိမ်ကြီးကတော့ဒုံးစံတိုင်းအိမ်ရောက်ပစ္စည်းဘူးပါညာများထောက်ပံ့သွားမယ်ဆက်လက်ပြီးတော့လေတဝက်ချက်ပေါ်မူတည်ပြီးတော့မှဆက်လက်ထောက်ပံ့ဖို့အတွက်ကျွန်တော်တို့ညီနိုင်နေတယ်လက်တလုံးရုပ်ခက်ခဲရတော့ရေနဲ့အစားတောက်ပ
ေါ့ရခိုင်ပြည်နယ်မှာရေလွှမ်းမှုမှုကြောင့်အင်ဂျင်9,000ကျော်လောက်ဘေးလွတ်ရာရွှေ့ပြောင်းခဲ့ရပြီးမင်းများမြို့နယ်မှာတော့လူတဦးရေထဲမျောပါသေဆုံးခဲ့ပါတယ်ဒီကနေ့အချိန်ဒီမှာတော့ရခိုင်ပြည်နယ်မှာရေကြီးနှစ်မြုပ်ခဲ့တဲ့မင်းပြားနဲ့ဘူးရီတောင်မြို့နယ်တွေမှာရေပြန့်ကျနေပါပြီ။လက်ရှိမှာမုတ်တုံလီအားအသင့်အင့်ပဲရှိတော့တာကြောင့်ရခိုင်ပြည်နယ်မှာမကြခင်ကာလအတွင်းမိုးနှဲသွားနိုင်တယ်လို့မိုးစလဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ်
။ရခိုင်ပြည်နယ်ဘက်ကတော့မုတ်တုံကတော့အားပြင်းပြင်းတော့ပဲရှိတော့တဲ့ကြောင့်မိုးရွာသွန်းမှုကလည်းပြေပြေပြန့်ကျကြသွားမယ်အခြေအနေရှိပါတယ
်။မိုးလီဝသနဲ့ဇလဗီဒညွှန်ကြားမှုဦးစီးဌာနကတော့မြန်မာတိုင်းငံလုံးနှီးပါးမိုးများနိုင်တယ်လို့ခန့်မှန်းထားပြီးမကြခင်မှာတောင်တရုတ်ပင်လယ်ကနေထိုင်ဝမ်ကျွန်းကိုဥတီပြီးစူပါတိုင်ဖုန်းမုန်တိုင်းတိုက်ခတ်ဖို့ရှိတာကြောင့်ရှမ်းပြည်နယ်တနင်္သာရီတိုင်းနယ်မွန်ပြည်နယ်တို့မှာမိုးများနိုင်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမိုးဇက်တိုက်ရွာသွန်းမှုကြောင့်ချင်းတွင်းမြစ်ရေစိုးရိမ်ရေမှတ်ကိုကျော်လွန်ခဲ့တာမို့ချင်းတွင်းမြစ်ကန်တလျှောက်နေထိုင်သူတွေကိုသတိပေးချက်ထုတ်ပြန်ခဲ့ပေမဲ့နောက်နှစ်ရက်အတွင်းချင်းတွင်းမြစ်ရေဟာစိုးရိမ်ရေမှတ်အောက်ပြန်ရောက်ဖို့ရှိတယ်လို့မိုးစလဌာနကခန့်မှန်းထားပါတယ်ရှင်
။ VOA သတင်းတောက်မမြင့်မြင့်ခိုင်ပါရှင်။အခုတော့မနေ့ကထုတ်ပြန်တဲ့မဘာသာရဲ့ကြေညာချက်အပေါ်မှာပြည်ပမှာဗုဒ္ဓသာသနာပြုနေတဲ့မြန်မာတန်ဃာတချို့ရဲ့အမြင်တွေကိုစူးစီးတင်ပြမှာပါ။မနေ့ကြာသပတေးနေ့ကရန်ကုန်တိုင်းဝန်ကြီးချုပ်ကနေတန်ဃာမဟာနာယကအဖွဲ့နဲ့တွေ့ဆုံပြီးတော့တန်ဃာအဖွဲ့အစည်းဆိုင်ရာဥပဒေနဲ့မကိုက်ညီတဲ့အတွက် မဘာသာအဖွဲ့ရှိဖို့မလိုအပ်ကြောင်းရှောက်ထားချက်အပေါ်မှာမဘာသာအဖွဲ့ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်သူတို့အဖွဲ့ဟာတန်ဃာရော်ရီတာမဟုတ်ပဲလူပုပ်ကိုရီအပါအဝင်ဥပဒေနဲ့အညီဖွဲ့စည်းထားတာဖြစ်ကြောင်းမဘာသာရဲ့ကြေညာချက်မှာဖော်ပြထားတာပါဒီလိုမဘာသာရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ပြည်ပအခြေဆိုင်အပြည်ပြည်ဆိုင်ရာရဟန်းတော်များအဖွဲ့ချုပ်ရဲ့ကနေဒါနိုင်ငံဆိုင်ရာဥက္ကဋ္ဌဆရာတော်ဦးကောဝီတာကသူ့ရဲ့သဘောထားကိုအခုလိုမင်ကြားပါတယ
်ဒီမဘာသာအဖွဲ့ကပထမတော့ရည်ရွယ်ချက်ကောင်းတယ်လို့ကျင်းလို့ဖုံဖုံတို့လည်းအဲထောက်ခံခဲ့ပါသေးတယ်2013ဘုံမပြည်ပြန်တဲ့အချိန်တုန်းကဒါမှလို့နောက်ပိုင်းမှာတပြေးပြေးသိလာတာကဒီမဘာသာကြောင့်ဖုံဖုံတို့နိုင်ငံခြားမှာနေတဲ့ဖုံးကြီးတွေဟာအန္တရာယ်တော်များများဖြစ်လာတယ်ဘုံမပြည်ကတခုဖြစ်လိုက်တဲ့ဥရသူကိစ္စနဲ့ပတ်သက်ပြီးဖြစ်တာတွေများတော့ဒီကိစ္စတွေကနောက်ပိုင်းမှာဒီဗုဒ္ဓသာသနာတော်အပေါ်မှာသူသဖြင့်ခုမှဗုဒ္ဓဘာသာပြောင်းလာတဲ့အချူတွေအများစုပေါ့လေသူတို့ကအမြင်ဆောင်လာကြတယ်အဲဘာလို့တော့ဗုဒ္ဓဘာသာဘုရားတွေအကျမ်းဖက်သမားတွေလို့မြင်လာတာရှိတယ်ဘုန်းဘုန်းတို့အမြင်တချို့လုံးလေးလာကြည့်ရတာကတော့ဒီကျန်းခိုင်နဲ့ဖုံချွေးပါတီကနေပြီးတော့ background လုပ်ပြီးဖွဲ့ထားတဲ့အဖွဲ့အစည်းကြီးလို့မြင်တယ်လူပုဂ္ဂိုလ်တွေဘာတွေပါလဲဆိုတာလဲအဲ့ဒီအဖွဲ့တွေပဲမြင
်တန်ခါအဖွဲ့မဟုတ်ပဲအရက်ဖက်အဖွဲ့အစည်းနေနဲ့ရက်တီလှုပ်ရှားတဲ့မဘာသာအဖွဲ့ဟာတရားဝင်နဲ့အညီဆောင်ရွက်နေတာဟုတ်မဟုတ်စမ်းစစ်ဖို့လူနေကြောင်းထောင်ထံ16နှစ်ချမှတ်ခံခဲ့ရပြီးနောက်အမေရိကန်ပြည်ထောင်စုမှာသတင်းသုံးနေထိုင်နေတဲ့အရှင်ဇဝနာကမိန့်ကြားပါတယ
်ပထမဆုံးဥပဒေအကြောင်းအရပြောမယ်ဆိုရင်တန်ခါအဖွဲ့အစည်းဆိုင်ရာဥပဒေနဲ့ကြည့်လိုက်မယ်ဆိုရင်ပေါ့သူတန်ခါလှုပ်ထုံးလုပ်နေမှာကဂိုင်းကြီးကိုဂိုင်းမတပါကျန်တဲ့ဥစ္စာကိုဒီရှိကိုမရှိစေရဆိုတော့ဟုတ်ကဲ့ကတန်ခါစီမင်းစီမင်းကမှရှိထားပြီလားအဲ့ဒီကနေတော့အပူဖြစ်တယ်ဆိုတဲ့ဥစ္စာကကိုကြည့်လိုက်ရင်ဒီဥစ္စာကလုံးဝတန်ခါစီမင်းလုံးလုံးလုံးနည်းနဲ့မင်းကြီးရဲ့ဥစ္စာတစ်ခုဖြစ်သွားတာပေါ့နော်ဘာဘာတာဘက်ကဖြည့်ချင်းတဲ့အတိုင်းသူတို့ဟာမြို့ဘာသာတာသနာကာကွယ်ဆောက်ရှောက်ဖို့အတွက်ခုံးနေခြင်းမဟုတ်ဘူးလူတွေပါကိုဖွဲ့ထားတယ်မှတ်ပုံနဲ့တင်ထားတယ်ဒါကြောင့်မို့လို့တရားဝင်တယ်လို့ပြောတယ်ဆိုရင်တရားဝင်အဖွဲ့ကြီးတရားဟာသူ့ရဲ့စီမင်းစည်းကမ်းဥပဒေနဲ့ရှိရမယ်ကလတ်မကလူခွင့်ကိုယ်စားလှယ်ကိုဆဲရီတန်းခွာတယ်ဆိုတဲ့ဒီစာချတော့လေဒါဥပဒေနဲ့မညီဘူးဆိုတော့ကမ္ဘာမီဒီယာတွေကိုယူပြီးတော့ဒီဥစားကိုအပုတ်ချခြင်းခံရတာပေါ့နော်ပုတ်ချခြင်းခံရတယ်ဆိုတဲ့အခါကျတော့ဒါဥပဒေနဲ့မညီဘူးဆိုတဲ့ဥစားကိုအဲ့ဒီမကြောက်ခွင့်ဆိုရတာဘာမှအရေးယူရင်းမလုပ်ခဲ့ဘူးပေါ့နော်ဒီဥစားကသူတို့နဲ့မဘာသာနဲ့ရဲ့ဆက်နွယ်မှုနဲ့လည်းပတ်သက်ရင်ပတ်သက်မှာပေါ့နော်အဲ့ဒီဥစားကတခုပေါ့နော်မဘာသာဆရာတော်တွေခေါ်နေတဲ့ဒီကနေတော့ဂျာနယ်တွေမှာပါနေတဲ့ဒီမှာကြည့်လို့ရှိရင်လေဘာသာကြားတွေကိုသူတို့မြန်မာစင်ဘာသာဝင်တွေကိုသူတို့ဟာအဲ့နဲ့အဖြစ်တုံးချပြီးတော့နော်အထူးသဖြင့်အဲ့နဲ့ဒီပေါ့ဒီမိုကရေစီဘက်ကလူတော်တော်များများပါအဲ့ဒီဥစ္စာဟာဒီဘာသာရေးကိုအတုံးချပြီးတော့တန်တဲ့ဒီမိုကရေစီဂျိုလာတဲ့သူတွေကမွတ်စလင်အားပေးတဲ့သူတွေဖြစ်တယ်အမျိုးဘာသာသာနာကိုဖြည့်ဆည်းတဲ့သူတွေဖြစ်တယ်အဲကြမ်းခိုင်ရင်ဖွံ့ဖြိုးရေးကမျိုးဘာသာသာနာကိုဆောက်ရှောက်တဲ့သူတွေဖြစ်တယ်ဆိုတဲ့ဟောပြောချက်ကလူတွေကြားထဲမှာဘာသာဝင်တစ်ခုနဲ့တစ်ခုကြားထဲမှာအမုန်းကြီးဖြစ်လာအောင်ဟောတဲ့ဆိုတဲ့ဥစ္စာကဟုတ်ကဲ့ငါဒီဥစ္စာနဲ့ပြောမယ်ဆိုရင်တော့ဗီဒီယိုဖိုင်တွေကိုတက်တက်ကိုထုတ်ပြမှရမှာပေါ့နော်တခုတည်းမကဘူးအများကြီးရှိ
ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကနေသူ့ရဲ့စင်ကာပူနိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံမှာဘာသာရေးဆန်တဲ့ပဋိပက္ခတွေဖြစ်လာတဲ့အပေါ်စိုးရိမ်တဲ့မေးခွန်းတွေကိုတုံ့ပြန်ပြောဆိုရမှာတန်ခါမဟာနာယကဖွဲ့ရှိနေပြီဖြစ်တာကြောင့်နောက်ထပ်မဘာသာလူတန်ခါရီဖွဲ့စည်းထားတဲ့အဖွဲ့မျိုးမရှိသင့်ဘူးလို့ပြောကြားခဲ့တာပါဒီပေါ်မှာဆရာတော်ဦးကောဝိတာကသူ့ရဲ့အမြင်ကိုအခုလိုမိန့်ကြားပါတယ
်ကုကိစ္စမှာဦးဖြိုးမင်းသိန်းလည်းမမှားဘူးလို့ဒီနေဒါမှမဟုတ်ဟိုအချိန်ဆိုတာစောင့်ရတယ်လို့ပဲဘုံပြောချင်ပါတယ်အချိန်မကျသေးဘဲနဲ့ဘာမှမလုပ်ရဘူးနိုင်ငံတည်တော်နေတဲ့အချိန်မှာဘာသာရေးကိုသိပ်ထက်မတွေးသေးဘဲနဲ့ပေါ့လေနိုင်ငံရေးကိုပဲဆက်လုပ်သေးရင်လည်းလို့မြင်နေဟုတ်လားအဲ့တော့ပညာရှိသတိချေခဲဆိုသလိုဟုတ်လားကျေးဇူးပြုတော့သတိနဲ့ဆက်လုပ်ပါလို့ဘုန်းဘုန်းတော်အမိန့်ရှိခြင်းပါလေ
။မင်းကထုတ်ပြန်တဲ့ကြေညာချက်မှာတော့မဘာသာအဖွဲ့မလိုအပ်ပါလို့ပြောကြခဲ့တဲ့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ပတ်သက်ပြီးတာဝန်ယူဖြေရှင်းပေးဖို့တမရဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုအဖွဲ့အနေနဲ့မေတ္တာရက်ခံထားကြောင်းဖော်ပြထားပါတယ်ရှင်။
မနက်ငယ်ကမျိုးသမီးတွေဟာအခွင့်အရေးအားလုံးမှာအမျိုးသားတွေနဲ့ဒန်းတူခံစားခွင့်ရနေတယ်လို့ကျွန်တော်တို့သောဒရှင်တွေမြင်ကြပါသလားအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကဒန်းတူအခွင့်အရေးရဖို့တိုက်တွန်းလှုပ်ရှားနေကြချိန်မှာဒန်းတူအခွင့်အရေးရနေပြီးသားဘာများထပ်တောင်းနေဖို့လိုသေးတယ်လဲလို့ပြန်ပြီးငင်းချက်ထုတ်နေသူတွေလည်းရှိပါတယ်ဒီအပေါ်ကျွန်တော်တို့သောဒရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတရားလီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင် ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12392312555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါရရှင်။ထိုင်းနိုင်ငံလက်ဘူရီမြို့နယ်မှာရှိတဲ့ဂျယ်လီဆက်ယုံမှာအလုံလုံနေတဲ့ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့လာတဲ့မြန်မာရွှေပြောင်းလုပ်သား120ခန့်အပါအဝင်မြန်မာလုပ်သား200ခန့်ဟာသူတို့ရဲ့ရပိုင်ခွင့်နေတောင်းဆိုတဲ့အတွက်အလုတ်ကနေထုတ်ပယ်ခံလိုက်ရတဲ့သတင်းကို VOA သတင်းတောက်မအေးမာကပြောပြမှာပါရှင်။
မြန်မာရွှေပြောင်းလုပ်သမား400ခန့်အလုတ်လုပ်ကန်နေတဲ့စစ်ရုံဖြစ်ပြီးအလုတ်သမားထက်ဝက်ခန့်ဟာအလုတ်ကနေထုတ်ပယ်ခံခဲ့ရတာကြောင့်တခြားကြံနေသေးတဲ့မိသားစုဝင်တွေကပါအလုတ်မစင်းကြပဲစစ်ရုံထဲမှာတင်းမာမှုတွေဖြစ်နေတာပါအလုတ်သမားတွေအလုတ်ထုတ်ပယ်ခံရတဲ့အခြေအနေကိုတော့မြန်မာလုပ်သမားတွေကိုအကူအညီပေးရေးအဖွဲ့ AAC ကဒါရိုက်တာဦးခိုင်ကြီးကအခုလိုရှင်းပြပါတယ
်နှစ်နိုင်ငံသဘောတူညီချက်နဲ့လာတဲ့အလုတ်သမားတွေပေါ့နော်လှပေါ်လီမြို့နယ်မှာရှိတယ်ပေါ့ဗျာအဒီကျန်ဒီဆက်ယုံမှာသူကအလုံသမားတွေရဲ့တက်တနာပေါ့ဗျာသူတို့ကတောင်းဆိုတယ်အစိုးရကိုခေါ်ဆောင်ရဲ့300ခန့်တော့အလုံသမားကဖြတ်တဲ့အတွက်လူဟာက300ကို300ခန့်တော့ဖြတ်ခံတော့အလုံသမားတွေတာကိုဖြတ်မခံနိုင်ဘူးဆိုပြီးတော့တောင်းဆိုတဲ့အချိန်မှာဒီကိန်းသမားကိုလုံပြုံးတော့ညကိန်းသမားအလုံမလုံတော့ဘူးအဲ့မှာလည်းတက်တနာကျက်နေကြတယ်လုံးဝကိုလုံမလုံတော့ဘူးဟဲ့လားမျိုးအလုံအလုံသမားတွေတော်တော်များများကတော့၄နှစ်၆နှစ်ကြောင်းပြီးတော့မှပိုင်းအောင်ပတ်လဲရအောင်အလုံဖြုတ်လိုက်တယ်ဆိုပြီးလုံသမားတွေကပြောတယ်ပေါ့ဗျာအဲ့ဒီကိစ္စတွေမှာအခုလုံးဝမပြေမလည်ဖြစ်ပြီးတော့အလုံသမားတွေညနေ6နာရီလောက်တည်အောင်ပဲတာဝန်ယူမယ်6နာရီကျော်ရင်ထိုင်းအန္တရာယ်တွေဖမ်းမယ်စီးမယ်ဆိုပြီးတော့ရဲတွေကတော့ဒီယုံရမှာအခုချိန်ကြီးလာတောက်နေတယ်အလုံသမားတွေက400လောက်ကတန်းရမှာအကုန်လုံးအခုချိန်ကြီးစုစုစုစုနဲ့လောဘကိုကတ္တနာဖြည့်ရှင်းလို့မရဘူးဖြစ်နေတယ်မာကြီ
းအခုထုတ်ပယ်ခံရတဲ့အလုံသမားတွေထဲမှာ Perfect Agency က MOU အလုံသမား80ခန့်ထူးသစ်စီ Agency က MOU နဲ့လာတဲ့အလုံသမား40နှစ်ဦးခန့်ဇွဲတုခအေဂျင်စီက MOU အလုံသမား၆ဦးခန့်ပါဝင်နေပြီးအလုပ်လုပ်ခွင့်ကပန်းရံဘက်များကင်ဆောင်ထားသူအများအပြားပါဝင်နေဆိုပြီးဥက္ကဋ္ဌကြီးကဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကတော့မဟာချိုင်းကဆက်ရုံတစ်ခုကိုဝင်ရောက်ဖမ်းဆီးခဲ့ရမှာအလုပ်လုပ်တဲ့နေရာမတူတာကြောင့် MOU နဲ့လာတဲ့အလုပ်သမား25ဦးဖမ်းဆီးခံရပါတယ်အခုချိန်ထိသမုတ်စခွန်အချင်းထောင်ထဲမှာထိမ့်သိမ်းခံရတယ်ဆိုပြီးဥက္ကဋ္ဌကြီးကဆက်ပြောပြပါတယ
်အခု MOU နဲ့လာတယ်မှာရကြည့်သူကြည့်ဖို့တယ်ဘာကြောင့်ထောင်ကြရလဲအခုထောင်ကြရ25ရောက်ဘာတူမှကူညီမနိုင်မြန်မာတန်ယုံနဲ့ဥပဒေကိုကြော်ပြီးကူညီလို့မရဘူး။သမုဒ္ဒရကွန်တောင်းထဲမှာဟုတ်ကဲ့
။ထိုင်းနိုင်ငံနဲ့ကိုမြန်မာနိုင်ငံကအလုသမားအေဂျင်စီတွေကအလုသမားတွေကိုတင်ပို့ရမှာနှစ်နိုင်ငံသဘောတူချက်နဲ့တင်ပို့ကြရတာပါ။ဒါပေမဲ့အလုသမားတွေကိုတိကျတဲ့အလုရှင်တိကျတဲ့အလုတွေစီကိုတင်ပို့ကြတာမဟုတ်ပဲနီးစပ်ရာထိုင်းလုပ်ငန်းရှင်တွေစီကိုနဲ့ရရအလုတွေစီကိုပဲပို့တဲ့အတွက်အခုလိုမျိုးနှစ်နိုင်ငံတရားဝင်နဲ့လာတဲ့အလုသမားတွေဟာဥပဒေနဲ့အညီခံစားဝင်မရဘဲဖမ်းဆီးခံရတာတွေကိုကြုံနေရပါတယ်ဒီလိုပြဿနာမျိုးတွေအများအပြားဖြစ်နေတာမို့ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ရုံးအနေနဲ့ကောအစိုးရသိအနေနဲ့ကောအလေးထားဆောင်ရွက်ဖို့လိုတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကထောက်ပြမှုတွေလည်းရှိနေတာပါဒီအတိုင်းလာဆက်သွားနေမယ်ဆိုရင်မြန်မာအလုသမားတွေအလုထုတ်ပယ်ခံရမှုတွေအများအပြားဆက်ရှိလာအောင်မှဖြစ်တယ်လို့လည်းဆိုပါတယ
်ဒေါ်စန်းစုကြည်ကတရားဥပဒေနဲ့ညီဆောင်ရွက်ပါထိုင်းပြည်မျိုးတွေကျမတို့နိုင်ငံသားတွေကလည်းကိုယ့်အိမ်ရှင်နိုင်ငံမဟုတ်တဲ့အဲ့တဲ့ဖြစ်တဲ့အတွက်တားသနာတင်မြအောင်နေပါ။ကြံပေးကြပါလေဆိုပြီးလုပ်တဲ့အချိန်မှာဒီလက်ရှိအလို့သမားမှလည်းမှားတယ်။မှားပါများတော့သူတို့ကတကယ်နိုင်ငံတော်စစ်နဲ့ချီရှင်းမယ်ဆိုရင်သူတို့ကအခုအစိုးရကအကြီးကျယ်လိုက်ခံနေတာ။ခံတော့အလို့သမားကမှားနေတဲ့အတွက်ထောင်ကျခံရမယ်။ဒါပေမဲ့ဒီမှားပြီးဘယ်ကလာတာလဲ။အလို့ရှင်ကလာတယ်ဆိုတာကိုမြန်မာတန်ယုံကစီရီယာရမကူညီတော့အလုတ်လက်မဲ့တန်းချီပြီးတော့ဖြစ်သွားနိုင်တယ်လို့ကျွန်တော်တို့ကသုံးသပ်တာ
လောလောဆယ်မှာတော့မြန်မာပြည်တွင်းမှာစီးပွားရေးမကောင်းမွန်တာကြောင့်နေရရင်းကိုမပြန်လို့ကြသေးဘူးဆိုပြီးအလုတ်သမားတွေကလည်းဆိုပါတယ်ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလို့သမားသုံးတန်းထက်မနည်းရှိနေပြီးအလုတ်သမားရဲ့ဆောင်ရွက်နေသူတွေကဒီထက်မကရှိနေတယ်ဆိုပြီးပြောဆိုနေပါတယ်ရှင
် VOA သတင်းတော့မဲအေးမှာပါရှင်မကြခင်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေမှာတော့တိုင်းရင်သတင်းလွှာနဲ့အတူမြန်မာနိုင်ငံမှာဒီနှစ်မိုးရာသီအတွင်းတုတ်ကွေးအဖြစ်များတဲ့ဥယျာဉ်တိုးနေပြီးဒီယောဂါကာဝယ်ရေးနဲ့ပတ်သက်လို့ပြောပြမယ်ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာပါရှင်ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်ကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင်တော့ website လိပ်စာက burmese.voanews.com ဖြစ်ပါရရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန် နေ့လယ်12နာရီကနေညခင်1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်နည်းနည်း6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့တောက်ကြနေနည်းနည်းခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ24 kHz 11123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာအင်္ဂလိပ်စာအစီအစဉ်နဲ့အတူနားဆင်ရမယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့
အဲ့တော့တုတ်ဖေးတော်တော်လေးပြင်းထန်ပြီးတော့ဒီရက်ထဲမှာကူးဆက်နေတယ်လို့ကျွန်တော်တို့ဒါ outbreak ပေါ့။တနေရာထဲမှာလူများတော်တော်များများတပြိုင်တည်းဖြစ်နေပြီဆိုတော့ outbreak
ဒါကတော့တုတ်ကွေးယောဂါကာကွယ်ရေးနဲ့ပတ်သက်လို့ပြောပြမယ်ကျမ်းမာရေးကဏ္ဍမှာသောရရှင်ဒီအပြည့်စုံကိုနားဆင်ရမှာပါဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီကိမ်နဲ့တင်ပြမယ် idiom အသုံးဟာ
take someoneFor a ride.
ဖြစ်ပါတယ်။စာလုံးပေါင်းက TAKE take ကယူနိုင်တာဖြစ်တယ်လို့ခေါ်သွားတာလည်းဖြစ်နိုင်ပါတယ်။ဒီနေရာမှာတော့ခေါ်သွားတယ်ဆိုရင်ပို့ပြီးလိုက်ဖက်တယ်လို့ဆိုရမှာပါ။ SOME ONE someone ကတော့တူတူရော FOR for ကအတွေ့ A ကတစ်ခုတစ်ခါတစ်ချိန် RIDE ride ကစီဘိုဆိုတော့စခွိုက်ခွန်ရဲ့တိုက်ရိုက်အသေးပဲကတော့လူတဦးတယောက်ကိုတခုခုစီးဖို့ခေါ်သွားတာပေါ့ဒီသုံးဆင်းတဲ့လာတာကတော့လူစိုးကိုင်းလောကကလို့ဆိုပါတယ်1920 1930ခုနှစ်များကအမေရိကန်ပြည်ထောင်စုမှာမြေအောက်မာဖီးယားလူစိုးကိုင်းကြီးတွေအပြန်အဆိုင်ရှိခဲ့စဉ်ကဂိုင်းအချင်းချင်းကြားမတည့်ကြရင်အဲ့ဒီဂိုင်းဝင်တွေကနောက်ဂိုင်းကသူတို့နဲ့မတည့်တဲ့သူတို့ကြည့်မရတဲ့ဂိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတတ်ပြင်းတတ်ပြင်းမယ်ဒါမှမဟုတ်လို့ရှိရင်ရိုက်နှက်နှိမ့်ဆက်မှာပေါ့ရှင် idiom အသုံးကတော့အဲ့ဒါကိုအခြေခံပြီးအတိတ်ပဲနှစ်မျိုးကွဲတယ်လို့ဆိုပါတယ်တစ်မျိုးကတော့စောစောကလူစိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုတာလည်းဖြစ်နိုင်ပါတယ်ခုကိမှာတော့တခါတည်းကနောက်တလူပြောင်းတလူပြောတာမျိုးကိုလေ taking for a ride လို့ရည်ညွှန်းပြောနိုင်ပါတယ်လူတူဦးကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့ take for a ride အဓိပ္ပာယ်ကိုခြေခံပြီး George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used car I paid more than it's really worth
ကျွန်တော်အဲ့ဒီတပည့်ရဲ့ကားဝေလိုက်တာအညာခံလိုက်ရတယ်။တကယ်တန်တာတဲ့ကျွန်တော်ပူပေးလိုက်ရတယ်လေးလို့ဒီပြရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ I was taken for a ride when I bought the used car. I paid more than it's really worth.
လူတူဟာနောက်တူရဲ့လှိမ့်နာညာတာကိုခံလိုက်ရတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Take someone for a ride.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမတွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတ်တန်းတင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ထုတ်လင်းနေပါတယ်။ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ကြပါရရှင်။အခုတော့ကျမ်းမာရေးခဏကိုထုတ်လင်းဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်အတွက်တော့မြန်မာနိုင်ငံမှာဒီနှစ်မိုးရာသီအတွင်းတုတ်ကွေးဖြစ်ပွားမှုပြန့်နှံ့မှုတွေဟာထူးထူးခြားခြားပိုးပြီးများလာနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပြောကြားချက်နဲ့အတူအဲ့ဒီလိုယောဂါကူးစက်ပြန့်ပွားမှုကိုကာကွယ်နိုင်ဖို့အကြောင်းပေါ့နော်ပြောပြထားတဲ့အ ဲ့ဒီယောဂါကိုကာကွယ်နိုင်မဲ့အကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြပြီးတော့တင်ဆက်ထားပါရှင
် Okay ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီနှစ်ဒီမိုးရွာတွေရောက်လာပြီဆိုတဲ့အခါမှာရာသီပြောင်းတုပ်ကွေးတွေဖြစ်လာတဲ့အနေထားဒီနှစ်မှာဘယ်လိုအနေထားရှိလဲဆရာကြီ
းအခုလောလောဆယ်တော့ကျွန်တော်တို့ကိုယ်ပိုင်စေကန်းလေးတွေနိုင်မှာလုံနာတွေပြုံတိုးနေကျောင်းကတော့တော်တော်များများတုပ်ကွေးရောဂါဖြစ်နေကြတာပေါ့နော်အဲတော့ကျောင်းတွေမှာလည်းဆာလင်ဒန်ကန်တခန့်ဆိုလို့ရှိရင်အနည်းဆုံး5-6ယောက်ကပြက်ကွက်နေရုံးတွေမှာလည်းဒီလိုပဲခွင့်ယူပါတယ်လို့ရှိတယ်အဲတော့ဈေးတွေလည်းမထွက်နိုင်ပေါ့နော်ဒီလိုဖျားနာတယ်အဲတော့တုပ်ကွေးတော်တော်လေးပြင်းထန်ပြီးတော့ဒီရက်ချင်းမှာကူးစက်နေတယ်လို့ကျွန်တော်တို့ဒါ outbreak ပေါ့တနေရာထဲမှာလူများတော်တော်များများတပြိုင်တည်းဖြစ်နေပြီးတော့ကျွန်တော် outbreak လို့ခေါ်တာဟုတ
်ဟုတ်ကဲ့
အဲတော့ခါတိုင်းနဲ့ပိုဖြစ်သလားဆိုတော့လေအခုတော်တော်များများကရစ်ကြကြဖြစ်တဲ့ပေါ့3-4ကောက်ပြန်ဖြစ်တယ်အဲ့ဒါလေးတော့တွေ့ရတယ်ဟု
တ်ကဲ့ဒါဆိုရင်တော့ဒီနှစ်မှာပိုပြီးတော့ခရီးဆိုင်ပို့လို့လာတော့ဆရာနော်အဖြစ်လဲပုံများသလိုဖြစ်ပြီးတော့ရက်ကလည်းပိုကျလာတဲ့အဲ့အတွက်ပေါ့
ဟုတ်ပါလားအ
ဲ့ဒီခါကျတော့ဆရာဘာကြောင့်ဒီနှစ်ကအခုလိုပို့ပြီးတော့ပြင်းထန်တဲ့နေထိုင်မှုဖြစ်ရတာလဲ
ဒီကကတော့ဒီ virus ပိုးရဲ့သဘောသဘာဝပေါ့နော်သူကွေးဆိုတာကကျွန်တော်တို့ဒီအောင်နေခေါ်တော့ influenza virus ပေါ့အဲ့ virus ကကူးစက်တာဒါ virus က ABC ဆိုပြီးတော့၃မျိုးရှိတာဟုတ်အဲ့တော့ဒီ၃မျိုးတွေကနေ၁မျိုးဖြစ်လိုက်တော့၁မျိုးလှည့်ဖြစ်လိုက်ပေါ့နော်အဲ့လိုရှိတယ်နိုင်ငံတကာမှာတော့ဒီလိုမျိုးသူကွေးဖြစ်တဲ့အချိန်ဆိုရင်သူကွေး virus ကကွယ်ဆေးတွေကိုတက်စီပြီးတော့လမောင်းတွေမှာထိုးကြတာကျွန်တော်နိုင်ငံမှာကတော့ဒီလိုတူကွေးကာကွယ်ဆေးထိုးတာခက်မစားလေဘူးခက်မစားတော့လူတွေတော်များများကလူအုပ်စီများတဲ့နေရာသွားတယ်ဆေးသွားတယ်ကြောင်းသွားတယ်ပတ်စကားတဲမှာလူတွေကျက်နေတယ်ပေါ့အဲ့လိုနေရာကနေကူးစက်တာပဲအဓိကဒီ virus ပိုးကကျွန်တော်တို့ကိုခန္ဓာထဲကိုပစက်နဲ့နှာခေါင်းပေါက်ကနေဝင်လာဗျဟု
တ်ကဲ့ဆရာနောက်တစ်ခုကအခုလိုဒီတူကွေးစဝင်လာပြီဆိုတော့ဆရာရယ်စောစောစီးစီးတိနေမှာဘလို့ယောဂါလက္ခဏာတွေကိုစောင့်ကြည့်ဦးလို့လဲ
နာချီရဲချောင်းဆိုးတယ်ကိုယ်လက်တွေကြိုက်ခဲတယ်မျက်ရည်ပူတွေကျတယ်မယိုးကြိုက်တယ်ခါးနာတယ်ကြောမှာအောင့်တယ်အဲ့လိုပြောကြတာတစွေးညွေလေပင်နာတယ်ကျွန်တော်မများအဲ့ရတဲ့လေးလောင်ကိုကိုလက်တွေညောင်းညာကြိုက်ခဲပြီးနာတယ်ပင်ပန်းလွမ်းနေတယ်ပေါ့အဲ့လိုလက္ခဏာတွေဆိုတော့ဒီလူကြီးနာချီလိုက်ပြီဆိုလို့ရှိရင်တဝိဗရက်စ်ကသူတို့ကလေးတွေနာချီတဲ့အမုံမွားတွေထဲမှာတစ်ခါချီလိုက်ရင်ကျွန်တော်၄သိန်းလောက်ဗရက်စ်ပါတီကယ်တွေတွင်သွားတယ်အဲ့ဒါကိုနဲ့ဆယ်ရီပတ်လေထဲမှာရှိတဲ့လူတွေကိုတိုက်ရိုက်ထိတွေ့ပြီးတော့လဲကူးသွားနိုင်တယ်။ရှူတို့ကရှူရှိုက်လိုက်တဲ့အခါမှာသူတို့ရဲ့နှာခေါင်းထဲပါးစပ်ထဲဝင်သွားတာနေပြီးတော့တောက်တယောက်ကသက်ရက်ပြင်းပါပဲအတူလူပဲဖျားရတာပဲ။ကြိုက်ခဲတာပဲညောင်းတာပဲအဲ့လိုပေါ့နော်မျက်စိတွေပူရဲချောင်းဆိုးတွေဖြစ်လာတာပေါ့
။ဟုတ်ကဲ့ဆရာအခုလူဒီကူးဆက်လွယ်တဲ့အတွက်ပေါ့ဆရာနော်ဘလို့မျိုးထိအောင်ကာကွယ်နိုင်မလဲဆရာ
။ဒီကပြောသလိုပေါ့ဒီဆယ်ရီပတ်လေအတွင်းကလူတွေက virus particle တွေ၄သိန်းလောက်ဆိုတော့သူတွေအများကြီးပေါ့ဟုတ်ဆိုတော့ပတ်စကားသွားနေတယ်ကကားထဲမှာចောင်းကားစီးတယ်ဆိုကြပါဆိုမူရာတို့တလပတ်အောင်ထားတယ်အဲ့ဒီမှာចောင်းကားတယောက်ကတဝိပြီလို့ခြိလိုက်ပြီးဆိုနောက်တယောက်ကိုကူးမှာပေါ့အဲ့တော့ဒီအမုံကြီးကိုမဖြစ်အောင်ကျွန်တော်သွားမယ်အဲ့တော့ဒီចောင်းကားဟိုတဝိဖြစ်ပြီးအိမ်မှာနားနေရမယ်ចောင်းမတက်နဲ့ပေါ့နော်နောက်ပြီးလည်းမကူဘူးပေါ့နောက်ကဒီအမုံကြီးတွေကဘေးပါဒီကမှအိမ်မှာနည်းနည်းပိုင်းမှာတယောက်ဖြစ်ပြီးဆိုညနေဘက်မှာနောက်တယောက်ကိုကူးသွားပြီလေအဲ့တော့ဒီအမုံကြီးကိုကျွန်တော်တို့ကဟိုတိုက်ရိုက်ရှူတာလည်းဖြစ်နေတယ်လို့သူ့ရဲ့တ िश ူးပေးပါတယ်ပေါ့သူကနှာခေါင်းနားရှိလို့တုတ်မယ်နောက်သူကနေပြီးတော့လက်တုတ်ထားမယ်တို့မို့ရှင်အိမ်သာတဲ့ရင်နဲ့တကားလက်ကင်ပူကိုကင်မယ်ကွန်ပျူတာခလုတ်ကိုကင်ထားမယ်နောက်တယောက်ကလာကင်မယ်အဲ့တော့ဒီ virus series ဒီကွန်ပျူတာခလုတ်မှာရှိနေမယ်နောက်သူကလာရိုက်သွားတယ်ဆိုတော့သူလက်ကိုပါသွားတယ်ဒီလက်ကိုကျွန်တော်မစေးမကြောပဲနဲ့နှာခေါင်းကိုပုတ်မိမယ်မျက်နှာကိုပုတ်မိမယ်မျက်လုံးကိုပုတ်မိမယ်ပါးစပ်ပုတ်မိမယ်ပေါ့အဲ့ဒီကနေကျွန်တော်ဒီ virus ကတောက်လျှောက်ကျွန်တော်ကိုယ်ရေဝင်သွားတာပေါ့အဲ့တော့ဗာလဲဆိုလို့ရှင်အထူးကကာကွယ်ရမှာကကျွန်တော်လက်တွေကိုအမြဲတမ်းဆင်ကြအောင်ဆေးရမယ်ဆက်ပြန်နဲ့ဆေးရမယ်အပြင်မှာသွားလာပြီးပတ်စကားလက်ကန်တိုင်းမှာကင်ပြီးပြီးတကားခလုတ်တွေကင်ပြီးပြီးဆိုလို့ရှိရင်တော့ဒီလက်တွေကိုနှာခေါင်းကိုမထိခင်လက်ကိုကျွန်တော်ဆင်အောင်ဆေးကြလိမ့်မယ်လက်ဆေးခြင်းအပြင်လက်မှာကပ်နေတဲ့ဒီ virus particle တွေအကုန်လုံးကလွင့်ဆင်ပါသွားမယ်ပေါ့နော်ငွေဆက်ကူတွေပေါ့နော်ငွေဆက်ကူတွေတက်မဲ့တက်ပြီးကြကင်ညာရင်းနဲ့တော့ဒီဝေးရှိရဲ့ဒီကကင်ထားမယ်အဲနောက်တစ်ခါသွားကင်မယ်ဆိုလို့ရှိရင်ကျွန်တော်လက်ကိုမဆေးရင်တော့ကူးမှာပဲအဲတော့အဓိကတဝေးကာဝယ်ကူကပါလေဆိုလို့ရှိရင်မိမိလက်ကိုဆင်ရအောင်ဆေးရမယ်။နောက်တစ်ခုကနှာခေါင်းကြီးပေါ့မတ်စတတာပေါ့နော်။လူတော်လေးသွားမယ်ဆိုမတ်စတတာပေါ့နာရှိနေဆိုလို့ရှိရင်ခြေရဲ့လူပါတခါလေတောင်ကိုကြားတော့ခါလေခြေရမယ်တို့မျိုးရင်လက်ကိုအုပ်ပြီးတော့ခြေရမယ်ပေါ့တစ်ဆက်ကိုပေါ့နော်။အဲ့လိုမျိုးနောက်တစ်ခုကလည်းကိုယ်စီကိုမချိန်မိအောင်နှာခေါင်းကြီးကတ်တာ။နောက်တစ်ခုကတော့ခုနကာဝယ်သိထူတာပေါ့နော်။ကျွန်တော်ပမာနိုင်ငံမှာတော့ဟိုပတ်စံတက်နေတဲ့လူတွေပဲထိုးကြတယ်။နောက်တစ်ခုကနိုင်ငံသားတင်သွင်းလာတဲ့ဒီတုတ်ကွေး virus ကာဝယ်သိတွေဟာပမာပြ virus ပိုးမျိုးပြီးတော့ထုတ်ခနာမဟုတ်တဲ့ကြောင်ဒီမှာတိတ်မထီရအောင်အဲ့တော့ထိုးပေမဲ့လည်း60ညနေလောက်ပဲကာဝယ်နိုင်တယ်လို့ပြောကြတယ်။အဲတုတ်ကွေးမဖြစ်အောင်ကတော့လူပြားတဲ့နေရာတွေမှာသွားဖို့ရယ်လက်မှန်ဆေးဖို့ရယ်နှာခေါင်းစည်းတက်ဖို့ရယ်နောက်ဖြစ်တဲ့လူကိုနိုင်ကွာအချိန်မှနားနေရမယ်အစာဝတ်ဝါလည်းစားရမယ် တော်တော်များများတဝေးဖြစ်ပြီးဆိုအစာမစားနိုင်ဘူးเนาะတချို့ကလည်းအေးမိလို့ပေါ့ဒီမိုးမိလာလို့အဲတဝေးမိတယ်လို့ထင်ကြတယ်မှန်ပါတယ်ဒါပေမဲ့လည်းမိုးမမိပဲနဲ့အိမ်ထဲမှာနေရင်းနဲ့ဆိုတော့အစည်းအဝေးခမှာတဲ့မှာအစည်းအဝေးလုပ်ရင်းနဲ့တယောက်ကနာရှိတဲ့ကိုယ်စီရောက်လာပြီးတော့ကိုယ်ရှူလိုက်မိလို့လည်းကိုယ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ခုနကဒီဖြစ်လာတဲ့လက္ခဏာတွေပြလာပြီဆိုတော့ဒီ virus အဆင့်မှာတော့သူကနေ့ရက်သွင်းအတွင်းပျောက်တာဖြစ်တဲ့အတွက်အဲ့ဒီအချိန်မှာဆိုင် paracetamol တောက်တာအပြင်စနာရီရောဘယ်လိုမျိုးဒီအထောက်အကူပြုတဲ့ကုသမှုတွေလုပ်လို့ရလဲ
နိုင်ငံတကာမှာတော့ဗိုင်းရပ်စ်တွေဈေးပေါ့ဗမာပြည်မှာတော့ခင်မစားပါဘူးအဲ့တော့အခုတရှိဆေးရမ်းမှာကျွန်တော်ပြီးနေတာကပါရာစီတမောအခက်ခဲပျောက်စေကျွန်တော်ကအနားနေဘူးအစာဘောကလင်စားဘူးရေဘောကလင်တောက်ဘူးဒီလောက်နေပဲကျွန်တော်၃-၄ရက်အတွင်းနလန်ထားပါပါတယ်ချို့၁ရက်လောက်နေပဲနလန်ထားပါပါရှိပါတယ်ဈေးတော့ပုံမှန်တော့အောင်အစာမှန်မှန်စားရမယ်အနားယူရမယ်ပေါ့နော်အဲ့တော့လွတ်မသွားပါနဲ့ကြောင်းမသွားပါနဲ့ဒီချာမှားလိုက်ရတယ်အဲ့လိုမျိုးနဲ့ကျွန်တော်တို့အစာအဟာရဘောကလင်စားရစိုးရနေရမှာကျွန်တော်ပြည့်ရတဲ့အစာစားပါဗျာအရက်တူကော်ဖီတော့မသားပါဘူးရက်ဒီတော့ဆေးလိုက်တယ်မသားပါဘူးကောစားတာဆာရက်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီတုတ်ကွေးရောဂါဖြစ်နေတဲ့အချိန်မှာပဲဒီထူးထူးခြားခြားစောင့်ကြည့်ဖို့နေထားရရော
တုတ်ကွေးကနေ့ရက်၃ရက်နဲ့ပြန်ကောင်းသွားတာတဖက်တည်းကျော်ရင်တုတ်ကွေးမဟုတ်တော့ဘူးဒီအဖျားကတဖက်တွင်းမှာပဲကျွန်တော်ရော့သွားတယ်ဒါပေမဲ့လည်းအခုကျွန်တော်တွေ့တူနေရတာကဒီတပတ်ကျော်ပြီးတော့အဖျားမချတဲ့လူတွေကတိုက်ဖိုက်ရောဂါဝင်နေတာရှိတယ်အဲ့တော့ဒါကတိုက်ဖိုက်များဖြစ်နေမလားဆိုတာဆရာကများစဉ်းစားတာပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခုကအခုဒီဖြစ်ပြီးတဲ့အခါမှာတချို့ကလေချောင်းဆိုးပြီးတော့ကျန်နေခဲ့တယ်ပေါ့ဆရာနော်အဲ့ဒါနဲ့ပတ်သက်လို့ရော
တောင်းတာအဖြစ်ရောကျွန်တော်တို့ဒီတုတ်ခွေးပြီးရင်ချောင်းဆိုးကတချို့နှစ်ပတ်လောက်ထိအောင်ကြာတာရှိတယ်ဒီချိန်မှာဆံကသူကသူ့ချောင်းဆိုးမှာသရီးတွေပါသလားပေါ့ကျွန်တော်စစ်ဆေးရမှာပေါ့နော်သရီးတွေကခဲနေလားအဖျားရှိနေသေးလားအဲ့ဒီဘက်မှာမူတည်ဆိုကျွန်တော်တက်မှန်ရိုက်တင်နေနေမယ်နောက်ပိုင်းမှာကျွန်တော်ပရိစီကဖေးလို့ခေါ်တဲ့ဘက်တီးရီးယားတွေတက်ပေါ့တုတ်ခွေးကဗိုင်းရပ်စ်နောက်ပိုင်းမှာဘက်တီးရီးယားဝင်ပြီးတော့အဲဆိုနမိုနီးယားရရသွားနိုင်တယ်လေအဲ့တော့ဒါကြီးအရာတွေမဖြစ်အောင်ကျွန်တော်ကစောင့်ကြည့်ရပါပေါ့။တာမန်ချောင်းဆိုးတာကတော့ကျွန်တော်ရေများများတောက်ပြီးတော့ခုနကကိုခန္ဓာရေတက်မခန့်ချအောင်လုပ်ခိုင်းတော့သွက်သူပြော်ပြီးတော့ကျွန်တော်ချောင်းဆိုးတက်တာပါတက်ပါလေ
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်းစီစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။ဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရမှာပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာရှိနေတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်မှာမွတ်စလင်အတိုင်းဝိုင်းရခိုင်လူမျိုးတွေကိုရခိုင်ပြည်နယ်ကဗုဒ္ဓဘာသာကိုးကွယ်သူများလို့မြမအစိုးရရဲ့အသုံးအနှုန်းကိုရခိုင်ပြည်နယ်ကဒေသခံတွေကနေဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပါဝင်ဆွေးနွေးခွင့်ရရှိဖို့လိုအပ်တယ်လို့ဝန်ကြီးသစ်ပါတီကနေသဘောထားထုတ်ပြန်ခဲ့တယ်ဆိုတာနဲ့အသစ်တက်လာတဲ့ဒီမိုကရေစီအစိုးရလက်ထက်မှာလည်းလူ့အခွင့်အရေးတွေတားမြစ်ပိတ်ပင်ချိုးဖောက်တာခံနေရစေလို့တိုင်းသာလူ့အခွင့်အရေးအဖွဲ့တွေကနေပြောဆိုနေတဲ့အခြေအနေတွေအကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်မှာရှိနေတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းရခိုင်လူမျိုးတွေကိုရခိုင်ပြည်နယ်ကဗုဒ္ဓဘာသာကိုးကွယ်သူများလို့မြန်မာအစိုးရကတုံ့နှုံးတာကိုကန့်ကွက်တဲ့အနေနဲ့ဇူလိုင်လ3ရက်နေ့ကစစ်တွေမြောက်ဦးမင်းပြပုံနာကျွန်းဘူးတီတောင်စတဲ့မြို့နယ်73မြို့နယ်မှာစန္ဒပြကန့်ကွက်ခဲ့ကြပါတယ်စစ်တွေမျိုးကစန္ဒထုတ်ဖို့ပွဲမှာယဟန်တန်ဂါရိုရဲ့အပါအဝင်မြို့ခံ1000ကျော်ကဝင်းကဘာကွင်းကနေမြို့တစ်ပတ်လှည့်လည်ပြီးဘင်္ဂလီကိုဘင်္ဂလီလို့ဆက်ခေါ်ဖို့ရခိုင်အမျိုးသားတွေကိုရခိုင်လူမျိုးလို့တုံ့နှုံးဖို့စတဲ့တောင်းဆိုချက်တွေကိုတောင်းဆိုဆန္ဒပြခဲ့ကြပါတယ်အခုလိုကန့်ကွက်ဆန္ဒထုတ်ဖို့မှုတွေကြောင့်ရခိုင်ပြည်နယ်အစိုးရကရခိုင်ပြည်နယ်ရှိဗုဒ္ဓဘာသာကိုးကွယ်သူဒေသခံတိုင်းရင်းသားများအစားရခိုင်လူမျိုးလို့တုံ့ဆွဲမှာဖြစ်တယ်လို့ဇူလိုင်လ4ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပေမဲ့ဘင်္ဂလီတွေကိုဘယ်လိုဆက်ပြီးတုံ့နှုံးမယ်ဆိုတာကိုဖော်ပြခြင်းမရှိခဲ့ပါဘူ
းပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကိုအောင်မြင်မှုအပြည့်အဝရရှိဖို့အမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးစစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်လက်နက်ကင်တိုက်ပွဲဝင်နေကြတဲ့တိုင်းရင်းသားအဖွဲ့အစည်း Ethnic Arms Organization EAO အဖွဲ့အလုံးပါဝင်ဆွေးနွေးခွင့်ရဖို့လိုကြောင်းစုလိုင်လ2ရက်နေ့ရက်စွဲနဲ့မွန်ပြည်တပ်ပါတီကနေအမြင်တဘောထားထုတ်ပြန်ခဲ့ပါတယ် ဤရောက်ဖွဲ့စီအလုံးပအဝင်ခွင့်မရှိရင်တနင်္ဂနွေနေ့တိုင်းတန်နဲ့ပြည်တွင်းငင်းချမ်းရေးပေါ်ဆောင်နိုင်မှာမဟုတ်ကြောင်းရန်ရီရဲ့ဆွေရတဲ့ဦးဆောင်ပြီးနိုင်ငံရေးစနစ်ကိုပြောင်းလဲမယ်လို့ကြွေးကြော်ထားတဲ့အတိုင်းလက်တွေ့အကောင်အထည်ဖော်နိုင်ဖို့ကြိုးစားနေတဲ့အပေါ်မှာမွန်ပြည်တပ်ပါတီဝန်တာအားရတယ်လို့လည်းဖော်ပြထားပါတယ် မွန်ပြည်တပ်ပါတီတို့ကနိုင်ငံဟန်တာကတော့ပို့ချုပ်အောင်ဆန်းဦးဆောင်ပြီးချုပ်ဆိုခဲ့တဲ့ပြင်လုံစာချုပ်ထဲကဂတိကဝတ်တွေအတိုင်းလိုက်နာဆောင်ရွက်မှုမရှိခဲ့တဲ့အတွက်အနှစ်90နီးပါးပြည်တွင်းစစ်ဖြစ်ခဲ့ရတယ်လို့မကြာမီမှာကျင်းပမယ်23ရာစုပြည်လုံးညီလာခံကိုလက်နက်ကင်တန်းရင်တာအဖွဲ့စီအားလုံးပါဝင်စေလိုတယ်လို့ဆိုပါတယ်
ကချင်ပြည်နယ်အတွင်းကချင်လူလတ်ရေးတပ်မတော်KNA နဲ့အစိုးရတပ်တို့အကြားဇူလိုင်လ၁ရက်နေ့ကနေပြန်နေတင်းမာလာနေပြီးမြစ်ချင်းနာပုံမောကားလမ်းမကြီးအနောက်ဘက်လစင်ကောင်ရွာအနီးမှာစစ်ရေးလှုပ်ရှားလာတဲ့မြန်မာတပ်မတော်ခမာရ၃၈၂ခလာရ၅၀ပူပေါင်းတပ်အင်အားတွေကို KNA တပ်ဖွဲ့တွေမိုင်းတွေနဲ့ခုခံတိုက်ခိုက်ခဲ့တယ်လို့ KNA ဥပဒေကပြောပါတယ်။ကြောက်စိမ့်မော်ဖက်ကတ်မြို့နယ်ဘက်မှာဆိုရင်လဲကချင်လူလတ်ရေးတပ်မတော် KNA တိုင်ရင်6တပ်ဖွဲ့များနဲ့အစိုးရတပ်တွေကြားဇွန်လ၆ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။၂၁ရာစုပင်လုံးညီလာခံတက်ရောက်ဖို့တိုင်ရင်သားလက်နက်ကန်အဖွဲ့များထိပ်သီးအစည်းအဝေး EOS စမစ်ကိုဇူလိုင်လအတွင်းကချင်ပြည်နယ်မိုင်ကြာရောင်မှာကျင်းပဖို့စီစဉ်နေတဲ့အချိန်မှာပဲကေအိုဘဟုထာနာချုပ်လိုက်စာမျိုးအနီးတစ်ဝိုက်နဲ့ဖက်ကန်ဒေသတွေမှာတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေပါတယ်။အစိုးရသက်တက်လာတဲ့နောက်ပိုင်းကနေတိုက်ပွဲတွေဇက်တိုက်တိုးလာသလိုလက်တလောတိုက်ပွဲများကြောင့်နှစ်ဖက်အသေးအပြောက်ရှိနေတယ်လို့ကေအိုသတင်းနဲ့ပြန်ကြားရေးဌာနကဒုဗိုလ်မှူးကြီးနော်ဘ
ကျောင်းမဲမြောက်အနောက်မြောက်ဘက်မှန်တုံးဆက်ခန့်အကွာကင်းကာယောအနီမှာရှိတဲ့ RCSSS စီတပ်စခန်းတစ်ခုကိုTNLA ဘက်ကတိမ့်ပိုက်နိုင်ခဲ့တယ်လို့ထုတ်ပြန်ထားပေမယ့်
RCSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSS ဒီနေ့ဒီမိုးရွာဒီရောက်လာပြီဆိုတဲ့အခါမှာမန်ကင့်နဲ့မန်တက်ရွာသားတွေကိုဖမ်းဆီးခဲ့ပြီးနောက်ပိုင်းရွာသားခုနှစ်ဦးသေဆုံးမှုတွေဖြစ်ပေါ်လာခဲ့ပါတယ်စစ်တပ်ပိုင်များဝတီသတင်းစာကတော့ TNLA နဲ့တိုက်ပွဲဖြစ်ခဲ့တာဖြစ်ပြီး TNLA တပ်ဖွဲ့ဝင်တွေရဲ့အလောင်းလို့ဖော်ပြခဲ့ပေမဲ့ TNLA ဘက်ကညှင်းဆိုခဲ့ပါတယ် အခုလို data ခန့်ဝင်ကိုတပ်ဖြတ်မှုအပေါ်အဖြစ်မှန်ကိုဖော်ထုတ်ပြီးအရေးယူပေးဖို့တိုင်းရင်းသားအရက်ဘက်အဖွဲ့အစည်းတွေကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တာပါအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာအသက်တက်လာတဲ့ဒီမိုကရေစီအစိုးရလက်ထက်မှာလည်းလူ့အခွင့်အရေးတွေတားမြစ်ပိတ်ပင်ချိုးဖောက်ခံရရစေလို့တိုင်းရင်းသားလူ့အခွင့်အရေးအဖွဲ့တွေကပြောဆိုလိုက်ပါတယ်ဒီအကြောင်း
ခတ်တပ်ဖြတ်ခံခဲ့ရပါတယ်ဒီလိုတပ်ဖြတ်ချင်းခံရတဲ့အခြေအနေကိုဒေသခံအနာပိုင်တွေကနေစုံစမ်းစစ်ဆေးအရေးယူတာမျိုးမရှိသေးပါဘူးလူထုကရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရလက်ထက်မှာမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေစေလို့ရှမ်းလူခွင့်ရေးမှန်နိုင်ငံနားလွန့်စင်ကပြောပါတယ်
ထိုးပေါက်တဲ့ဟာလည်းဟိုကတော်တော်ဆိုးသွားနေရပေါ့ဒီလိုမျိုးကိစ္စနဲ့ပတ်သက်ပြီးတော့မှရပ်တန့်ဖို့တိုက်တွန်းချင်တာပေါ့နော်နောက်ထပ်မဖြစ်ပေါ်အောင်ပေါ့
ဒါပြင်ရှမ်းပြည်မှာလူခွင့်ရေးချိုးဖောက်ခံရတဲ့အကြောင်းအစီရင်ခံစာကိုတောင်ပလောင်မျိုးတမိအဖွဲ့ကနေစွန်လ28ရက်နေ့ကတရင်စာရှင်းလင်းပွဲနဲ့ထုတ်ပြန်ဖို့ပြင်ဆင်ထားပေမဲ့တမတော်ရဲ့ပုံရိပ်ကိုထိခိုက်စေတဲ့ဆိုပြီးပိတ်ပင်ဟန့်တားခံခဲ့ရပါတယ်ပလောင်မျိုးတမိအဖွဲ့ကတော်လွေပွန်းညိုးကမြန်မာနိုင်ငံသားတွေခြေခံလူခွင့်ရေးဆုံးရှုံးနေတယ်လို့ပြောပါတယ်
စင်ခံစားကပြတ်တဲ့ပတ်သက်နေတဲ့အစီရင်ခံစာဖြစ်လို့တော်လို့မရဘူးလေလို့ပြောရမှာဒီကတကယ်လို့ခွေးနဲ့ပတ်သက်ပြီးတော့ဒီလိုခြေခံလို့ခွေးဖြစ်တဲ့လက်စွာပြောဆိုခွေးနဲ့ပတင်းဖြောင့်ဝေခွေးရှိသေးဘူးလို့အစမောင်းနေတယ်
လာတာပဲရှိနေသေးတဲ့ NLD အစိုးရဟာအယိုးဆွဲနေတဲ့အာဏာရှင်စနစ်ကိုတလွာချင်းခွာပြစ်မှရမယ်လို့ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်က NLD ပါတီအကြီးအကဲဦးရဲလိုင်ကပြောပါတယ်
ကျွန်တော်တို့ကလာပိုင်းလေးပဲရှိပါသေးတယ်။လာပိုင်းလေးရှိရဆိုတော့ကျွန်တော်တို့ကအချိန်လေးတော့ကျွန်တော်တို့ယူရမယ်။ဒီဥစ္စာကကျွန်တော်တို့ပါတီရဲ့အစိုးရတရားကရပောင်းတရားဆိုတော့ plan လေးရှိပါတယ်။ဒီဥစ္စာတွေကကျွန်တော်တို့ plan လေးကိုချပြီးလို့ရှိရင်ကျွန်တော်တို့ပြည်သူလူထုချပြတယ်။များသောအားဖြင့် plan နဲ့ရှိရင်အာဏာရှိရလို့မြင်နေရ။အဲလိုမျိုးခံစားနေရ။အဲ့က mindset တွေကိုပြောင်းရင်ကျွန်တော်တို့အဆင်ပြေလာမှာပါ။
လက်ရှိမှာ NLD အစိုးရအနေနဲ့တပ်မတော်ရဲ့လှုပ်ဆောင်ချက်အပေါ်ဩစာတက်ရောက်မှုမရှိသေးတဲ့အခြေအနေတွေကိုဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။တိုင်းဒေသတွေတွင်းမှာလူခွင့်ရချိုးဖောင်းမှုများဆက်လက်ကျူးလွန်နေဆဲဖြစ်ပြီးတပ်မတော်နဲ့ပတ်သက်တဲ့အမှုခင်းတွေကိုအရက်ပတ်တရားရုံးမှာစစ်ဆေးတင့်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ်ယန်ဟီလီကာမြန်မာနိုင်ငံတွင်းမှာစစ်နေရကြနေထိုင်ပြီးအပြန်ခရီးတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။
ဆက်ပြီးတော့ချင်းပြည်နယ်ဒေသအတွင်းကွဲပြားနေတဲ့အနေအထားကြောင့်မင်းတပ်မတူပြီးပလဝါနဲ့ကံပလတ်စားတဲ့မြို့နယ်လေးမြို့နယ်ကကိုစလဲရီကနေတောင်ပိုင်းချင်းမျိုးသားညီလာခံကိုမင်းတပ်မြို့မှာဇူလိုင်လဒုတိယအပတ်လောက်ကနေတည်တံ့ကျင်းပသွားကြမှာဖြစ်ပါတယ်။တောင်ပိုင်းဒေသပေါ်အာယုံဆိုင်မှုနယ်ပါလို့အခုလိုတည်တံ့ခွဲပြီးကျင်းပရတယ်လို့ကော်မတီဝင်တွေကပြောဆိုမှုတွေရှိနေတယ်လို့သမိုင်းကြောင်းဆိုင်ရာခန်းစားချက်တွေကြောင့်စိတ်ဝမ်းမကွဲသင့်ဘူးလို့ချင်းနိုင်ငံရေးပါတီတွေကထောက်ပြပြောဆိုမှုတွေရှိနေတဲ့အခြေအနေကိုတော့ကိုစလိုက်ရော့ဘတ်ရဲ့စူးစီးချက်ကိုနိုင်ကိုအင်ကနေအခုလိုတင်ဆက်ထားပါတယ်။
တောင်ပိုင်းချင်းမျိုးရညီလာခံကိုကျင်းပရတာနဲ့ပတ်သက်လို့ညီလာခံဖြစ်မြောက်ရေးကော်မတီတွင်းမှုဦးအောင်လောဟာကအခုလိုပြောပါတယ
်။သူတို့ပုံသဘောတူညီချက်များဆိုပြီးတော့ထုတ်ပြန်ထားတဲ့150ချက်အပေါ်မှာကျွန်တော်တို့အမြင်ကကျွန်တော်ရဲ့လူထုအမှန်ကိုစားပြုတဲ့လူများတက်ရောက်ဆွေးနွေးပါဝင်ခြင်းမရှိတဲ့အတွက်ဒါကကျွန်တော်တို့ပုံသဘောတူညီချက်လို့ကျွန်တော်လောလောဆယ်မတန်းဖန်နိုင်ပြီးဘူးပေါ့နော်ကျွန်တော်တို့ဘက်ကပါဝင်ခြင်းမရှိသေးဘူးလို့ကျွန်တော်ခံစားရတဲ့အတွက်ဒီဟာကိုကျွန်တော်တို့တည်သားမှာရှိတဲ့တောင်ပိုင်းမှာကျွန်တော်ပြန်ပြီးချတာပြီးတော့သင်္ကြန်တော့သူတို့ချင်းညီလာခံလုပ်တဲ့ဟာကိုကျွန်တော်တို့ဒီမှာပြန်ပြီး confirm လုပ်ဖို့သဘောပဲ
ပြီးခဲ့တဲ့2013ခုနှစ်ကချင်းမြင့်နယ်ရဲ့မြို့တော်ဟာကမှာဒုတိယကြိမ်မြောက်ချင်းမျိုးရညီလာခံကျင်းပခဲ့ကြပြီးပုံသဘောတူညီချက်150ကျော်ရရှိခဲ့ကြတယ်လို့အဲ့ဒါလို့သမျိုးသားလုံးနဲ့သက်ဆိုင်တဲ့ညီလာခံတွေကျင်းပတဲ့အခါမှာတောင်ပိုင်းဒေသဟာခူးဆိုင်မှုအားနည်းပြီးညှင်းပယ်မှုတွေခံနေရတယ်လို့ခန်းစားရတာကြောင့်ဒီတောင်ပိုင်းညီလာခံကိုစီစဉ်ရတာဖြစ်တယ်လို့ဦးအောင်လောဟာကပြောပါတယ်ချင်းမျိုးရဒီမိုကရက်တစ်ပါတီတွင်မှုစလိုင်းကျဲဦးပြီးထောင်ကတော့အချင်းချင်းကြားတိုင်ပင်ညှိနှိုင်းဖြည့်ရှင်းတင့်တယ်လို့ပြောပါတယ်
2013ညလာခါဟာအနေချက်ရှိပါတယ်တောင်ပိုင်းကိုကျွန်တော်ထွက်ချူရှိုးတဲ့ပိုင်းတွေလည်းရှိခဲ့ဖွင့်ရှိခဲ့ဖို့မှာပေါ့ဒါပေမဲ့ဒီဟာကိုဖြည့်ရှင်းတဲ့နေရာမှာအောက်စုအကုန်လုံးခွဲပြီးတော့ဒါပြီးရောဆိုပြီးတော့နေလန်းငါလာပုံစံမျိုးနဲ့ကျွန်တော်လောက်နေရင်ရှိသွားနိုင်မှာမဟုတ်ဘူးချင်းတိုင်းပြီးတော့ဒီထက်ပိုကောင်းတဲ့ဟာကိုကျွန်တော်တွားတင်တာပေါ့
တောင်ပိုင်းညလာခါမှာ27ရာစုပင်လုံးညလာခံကောပြည်တော်စုငင်းချမ်းရေးညလာခံကိစ္စကိုလည်းအတိကအူစားပေးအနေနဲ့ဆွေးနွေးသွားကြမှာဖြစ်ပြီးချင်းမြင့်နဲ့တောင်ပိုင်းဒေသမှာရှိတဲ့မြို့နယ်၄မြို့နယ်ကြားအမျိုးသားရေးလုံငန်းပိုင်းဆိုင်ရာမှာရေရှည်အလုတ်သွဲလုံနိုင်ရေးစုံရဖွဲ့စည်းတစ်ခုဖြစ်ပေါ်လာရေးကိုလည်းဆွေးနွေးကြမယ်လို့သိရပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မှာရှိနေတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းရခိုင်လူမျိုးတွေကိုရခိုင်ပြည်နယ်ကဗုဒ္ဓဘာသာကိုးကွယ်သူများလို့မြန်မာအစိုးရကတုံ့နှုံနာကိုရခိုင်ပြည်နယ်73မြို့နယ်မှာဒေသခံတွေဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ဒါကတော့နေဆက်သတင်းတောက်တွေစူးစီးတင်ပြတဲ့တိုင်းရင်းသတင်းလှအစီအစဉ်ပါရှင်။ VOA American Than ရဲ့မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာမှာတော်ရရှင်တွေကြည့်ရှုနားဆင်နိုင်ကြပါတယ်။လိပ်စာကတော့ VOA Burmese News ဖြစ်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တောတာရှင်များခင်ဗျာဒီကနေ့ကဘာနဲ့တဝမ်းအိုးအိမ်ဆုံးခွာပြီးတော့ပုန်းရှောင်ထွက်ပြေးနေကြရသူတွေနဲ့ဒုက္ခသည်တွေအဖြစ်နေထိုင်ကြရသူတွေအရေအတွက်ဟာတန်ပေါင်း60ဝန်းကျင်ရှိပါတယ်။တချို့ကတော့အကြမ်းဖက်ခံရမှုကနေလွတ်မြောက်အောင်ထွက်ပြေးတင်းရှောင်နေကြရသူတွေဖြစ်တယ်လို့တချို့ကလည်းငတ်မို့ခေါင်းမမှုဘေးဒဏ်ကြုံလို့ထွက်ပြေးနေကြရသူတွေဖြစ်ပါတယ်။တချို့ကတော့ရုတ်တရက်ကြုံတွေ့ရတဲ့ရေဘေးလိုသဘာဝဘေးအန္တရာယ်တွေကနေထွက်ပြေးတင်းရှောင်နေကြရသူတွေဖြစ်ပါတယ်။ဒါဟာဆိုရင်ဒုတိယကမ္ဘာစစ်ကြီးဖြစ်ပွားခဲ့ပြီးနောက်ပိုင်းလူသားတွေကြုံတွေ့နေရတဲ့အဆိုးရွားဆုံးအခြေအနေလည်းဖြစ်ပါတယ်။ဒီလိုအိုးအိမ်စွန့်ခွာထွက်ပြေးနေကြရသူတွေကထက်ဝက်လောက်ဟာအသက်18နှစ်အောက်အရွယ်တွေဖြစ်ကြပါတယ်။ရက်သားပြည်သူတွေအိုးအိမ်စွန့်ခွာထွက်ပြေးတင်းရှောင်ကြရတဲ့ပဋိပက္ခဘေးဒုက္ခတွေကြောင့်ကလေးတွေမှာထိခိုက်ကြရပါတယ်။ဘာကြောင့်လဲဆိုရင်ဒီဖြစ်ရတဲ့ကြောင့် ကလေးတွေရဲ့နေထိုင်ရေးနဲ့တင်ကြားနိုင်ခွင့်ရရှိနိုင်တဲ့လုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်ကိုပြက်ပြားစီလို့ဖြစ်ပါတယ်။ထပ်ဖြစ်ရမယ်ဆိုရင်လူသားချင်းစာနာမှုဆိုင်ရာဆောင်ရွက်ပေးမှုတွေမှာလည်းကလေးတွေရဲ့ပညာဆက်လက်တင်ကြားနိုင်ရေးကိုဦးစားပေးအဖြစ်မဆောင်ရွက်နိုင်ကြပါဘူး။ဒါကြောင့်ကလေးတွေရဲ့အနာဂတ်အတွက်ညှိနှိုင်းဆောင်ရွက်နိုင်မဲ့နည်းလမ်းတွေကိုရှာဖွေက ပြည်မြတ်တန်တန်ဟာနှစ်ပေါင်း20ရှိလာပြီးကလေးတွေရဲ့ငွေရွေတဲ့ဘဝတခြားလုံးအိုးမဲ့အိမ်မဲ့ပညာသင်ကြားရမှုမရှိဘဲပြည်ပကိုထွက်ပြေးတင်းရှောင်ရင်အချိန်ကုန်နေကြပါတယ်မျိုးဆက်တဲ့တခုမှာလူမှုအတိုင်းဝိုင်းအတွက်လိုအပ်တဲ့အခြေခံကြွမ်းကျင်မှုဘာတစ်ခုမှမရှိဘဲကြီးပြင်းလာခဲ့ကြရတယ်လို့ USAID အဖွဲ့ရဲ့ပညာရေးဆိုင်ရာညွှန်ကြားရေးမှူးအေဗလင်ရော်ဒရီဂတ်စ်ပယ်ရက်စ်က blog စာမျက်နှာမှာမကြာသေးခင်ကရေးသားခဲ့ပါတယ်ဒီကနေ့နိုင်ငံပေါင်း 35 နိုင်ငံကအသက် 3 နှစ်နဲ့18နှစ်ကြာကလေး 85 ငါးသန်းဟာအရေးပေါ်ပညာရေးအထောက်အကူတွေလိုအပ်နေကြပါတယ်။ဒါကြောင့်လဲအမေရိကန်အစိုးရအနေနဲ့ပြည်ပခအရေးခင်းနေမှာကြုံတွေ့နေကြရတဲ့ရည်ရည်သားကကလေးတွေပညာဆက်လက်သင်ယူနိုင်ခွင့်ရရှိရေးအကူအညီပေးနိုင်မယ့်အစီအစဉ်တစ်ချက်ကိုစတင်ဆောင်ရွက်ခဲ့ပါတယ်။ဒီကနေ့အမေရိကန်နိုင်ငံသားဝန်ကြီးဌာနဟာပညာရေးအထောက်အကူပေးနေတဲ့အဖွဲ့အစည်းတစ်ခုနဲ့လက်တွဲပြီးတော့ဒုက္ခသည်တွေရဲ့ကျွမ ပါတယ်။အမေရိကန်တန်ယုံနေကောင်စစ်ဝင်ယုံနေကဒေသခံ NGO အဖွဲ့တွေနဲ့လက်တွဲပြီးတော့လူတွေတွေ့ဆုံကကူညီမှုတွေပေးနေပါတယ်။ကမ္ဘာကလေးများရန်ပုံငွေအဖွဲ့ UNICEF ကလည်းအရေးပေါ်အခြေအနေမှာကလေးတွေကိုပညာဆက်လက်သင်ယူနိုင်စေရေးအတွက် Education Cannot Wait Fund ဆောင်ဆိုင်မနေနိုင်တဲ့ပညာရေးရန်ပုံငွေအစီအစဉ်တစ်ခုကိုမေလ23ရက်နေ့မှာစတင်လှုပ်ဆောင်ခဲ့ပါတယ်။ရည်ရွယ်ချက်ကတော့စက္ကူးမကူးကာလမှာကျောင်းပညာကိုဆင်ဆက်မပြတ်ရရှိနိုင်စေရေးအတွက်လှုပ်ဆောင်ပေးဖို့ဖြစ်ပါတယ်။အဲ့ဒီရန်ပုံငွေကိုနိုင်ငံတကာနဲ့ပုဂ္ဂလိကအလှူရှင်တွေနဲ့ပြည်သူတွေထံကနေစုဆောင်းရရှိနိုင်မယ်လို့မျှော်မှန်းထားပါတယ်။ဒုက္ခတဲ့ကလေးတွေအနေနဲ့ပညာသင်ကြား권ရရှိရေးဟာအရေးပေါ်လိုအပ်ချက်တစ်ရပ်ဖြစ်ပါတယ်။ဆောင်ဆိုင်မနေနိုင်တဲ့ပညာရေးရန်ပုံငွေအစီအစဉ်ဟာပညာဖြန့်ဝေပေးရေးလှုပ်ဆောင်နိုင်ဖို့အတွက်ကျွန်တော်တို့လိုအပ်နေတဲ့လမ်းစာတစ်ခုဖြစ်နိုင်ခြေရှိပါတယ်လို့USAID ရဲ့အုပ်ချုပ်ရေးမှူး Gail Smith ကပြောပါတယ်ဒီအစီအစဉ်အတွက်အမေရိကန်ပြည်ထောင်စုကကနဦးလှူဒန်းငွေဒေါ်လာတန်း20ထည့်ဝင်ဖို့ဆုံးဖြတ်ထားပြီးဖြစ်ပါတယ်ဒီကလေးတွေရဲ့အနာဂတ်အတွက်အလွန်လိုအပ်နေတဲ့အရေးကိစ္စအတွက်ကျွန်တို့ရဲ့မိတ်ဆွေတွေလှုပ်ဖို့ကြံပတ်တွေကလည်းပူးပေါင်းပါဝင်ကြဖို့တိုက်တွန်းလိုက်ရကြောင်းပါခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
ခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်ဒေါက်ခင်မျိုးသက်ကပြောပြမှာပ
ါနိုင်ငံချိုင်းဝန်ကြီးဟောင်း Hillary Clinton ဟာသူ့နိုင်ငံချိုင်းဝန်ကြီးတာဝန်ယူထားခြင်းတုန်းကလျှို့ဝှက်ချက်လက်တွေပါဝင်တဲ့ email တွေကိုရယူပေးပို့တာမှာလုံခြုံမှုမရှိတဲ့ကိုပိုင် email server ကိုတုံးခဲ့တဲ့အတွက်အလွန်မင်းပေါ့ရော်တယ်ဆိုတာစုံစမ်းစစ်ဆေးသူတွေတွေ့ခဲ့ပေမဲ့ဘာကြောင့်ရာဇဝတ်ကြောင်းရဆွဲချက်မတင်ဖို့အတွက်ဆုံးဖြတ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီး FBI အကြီးအကဲကစက်တဘရီနေ့မှာအောက်လွှတ်တော်ကော်မတီကိုခုခံပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာနှစ်ရက်အတွင်းအာဖရိကနယ်ပွားအမေရိကန်နိုင်ငံသားနှစ်ဦးကိုရဲကတပ်ဖြတ်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဘရက်အိုဘားမားကဒီလိုဝမ်းနည်းကြေကွဲဖို့ဖြစ်ရတွေကိုအများကြီးကြုံခဲ့ရပါတယ်လို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ပိုလန်နိုင်ငံဝါဆော့ကိုနေတိုထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်ရောက်သွားပြီးမကြာခင်မှာပဲသမ္မတအိုဘားမားကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဝန်ကြီးချုပ်ယာရုတဲ့ဝင်းအောင်ရှင်းပြမှုဗြိတိရှ်ပြည်ထောင်ဝန်ကြီးထရီဆာမေးနဲ့စွန့်ရင်ဝန်ကြီးအန်ဒရီယာလီဆန်တို့ကိုရွေးချယ်လိုက်ပြီးဖြစ်ပါတယ်။ချက်တပရီနေ့ဒုတိယအကြိမ်မဲပေးရမှာမစ်ထရီဆာမေးက199မဲအန်ဒရီယာအတွက်က84မဲရခဲ့တာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ခရစ်စတီကန်နီဟာမြန်မာနိုင်ငံကိုဇူလိုင်လ12ရက်နေ့ကနေ14ရက်နေ့အထိတွားရောက်မှာဖြစ်ပါတယ်။နေပြည်တော်နဲ့ရန်ကုန်မြို့တွေကိုတွားရောက်ပြီးမြန်မာအစိုးရတာဝန်ရှိသူတွေလူမှုအလူအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်
။ဒေါက်ခင်မြတ်သက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန္နန္ဒာချမ်းပါ။အင်ဂျင်နီယာကတော့ဒေးဗစ်မက်ဂနက်စ်ဖြစ်ပါတယ်ရှင်။တောက်ချာနေနေခင်း VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကဘာတလောက VOA တော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်။
This program has come to you from the Voice of America, Washington.